Welcome to the Voice of America in Burmese.
Minglan ya jama tarash makna 2024 ခုနှစ်ဩဂုတ်လ28ရက်ဗုဒ္ဓနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းနိုမီတာ3251နဲ့လိုင်းနိုမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးတော့မှာပါ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညတဲ့ထိတ်တန့်ရသတင်းတွေကိုကိုစောဝင်းလိုင်းနဲ့အတူပြပြပေးပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂျော်ဒန်မြစ်အနောက်ဘက်ကန်ကိုအစ္စရေးဘက်ကဆက်လက်တိုက်ခိုက်နေပါတယ်။မြန်မာအရေးဆုံးဖြတ်ချက်ချဖို့ဗြိတိန်ကကုလသမဂ္ဂမှဦးဆောင်ကြိုးစားနေပါတယ်။မြန်မာနိုင်ငံအခြေစိုက်အွန်လိုင်းရာဇဝမှုနဲ့ဆက်နွယ်နေသူတွေကိုတရုတ်ဘက်ကဖမ်းဆီးလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရသတင်းတွေကိုပြပြပေးတော့ပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာတရင်းနေပြည်နာစင်ကြရမယ်အထက်မှာဆိုရင်တော့မြင်းညံခရိုင်အတွင်းစစ်ကောင်စီကလေကြောင်းတက်ခတ်လို့ဒေသခံတချို့တေဆုံးခဲ့ရပါတယ
်မြို့တော်မှာဒီမြေခံလောက်ကတော့တော်တော်လာပြေးတာတပီလူလုံးပြီးရယ
်မန္တလေးနဲ့စကိုင်းတိုင်းတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတရင်းနေကိုနာစင်ကြရမှာပါအဲ့ဒီနောက်ပိုင်းမှာတော့ရခိုင်ကစစ်ပေးဆောင်တွေကျမရေးဆောင်ရှောက်မှုလိုအပ်နေတဲ့အခြေအနေမြန်မာတွေပြည်ပကိုထွက်ခွာဖို့အခက်ကြုံနေရတာနဲ့ထိုင်းနိုင်ငံကမြေအောက်ရထားဆောက်လုပ်ရေးလုပ်ငန်းမြေပြုံမှုကြောင့်မြန်မာဝန်တန်းတဦးပြေးမိနေတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။အဲ့ဒီနောက်မှာတော့အပတ်စဉ်အရီတာနဲ့ဆွေးနွေးကန်ဂျန်စီအစီအစဉ်နဲ့အားကစားကဏ္ဍတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုမခင်လေးနဲ့အတူကျွန်တော်ဇော်ဝင်းလိုင်တို့ကတင်ပြပေးကြမှာပါခင်ဗျာ။
ဂျော်ဒန်မြစ်နောက်ဘက်ကန်ဒေသမှာဒီကနေ့အစ္စရေးတပ်ဖွဲ့တွေရဲ့စီးနင်းတိုက်ခိုက်မှုနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လူ9ဦးထပ်မင်းတေဆုံးသွားရပါတယ်။ဂျနင်းနဲ့ထာကန်အပြင်အေဖရာဒုက္ခသည်စခန်းမှာအကြမ်းဖက်မှုတံပြန်စစ်ဆင်ရေးလုပ်ခဲ့ရမှာစစ်သွေးကြွ9ဦးတေဆုံးခဲ့ကြောင်းအစ္စရေးစစ်တပ်ကလည်းသတင်းထုတ်ပြန်ထားပါတယ်။ပါလက်စတိုင်းလာကျန်းတွေအသင်းကတော့တေဆုံးသူ9ဦးရဲ့အလောင်းတွေကိုပို့ဆောင်ပေးခဲ့ရပြီးတိုက်ခိုက်မှုတွင်ဒဏ်ရာရသူ73ဦးရှိခဲ့တယ်လို့လည်းပြောပါတယ်။အစ္စရေးနိုင်ငံသားရေးဝန်ကြီးကတော့အနောက်ဘက်ကန်ဂျီမှာရှိတဲ့အကြမ်းဖက်သမားတွေနဲ့ချင်းချောက်မှုတွေကိုဂါဇာကမ်းမြောင်မှာလိုပဲကင်တွေဖြည့်ရှင်းသွားမယ်လို့ X လူမှုကွန်ရက်မှာဒီကနေ့ပဲပြောထားပါဗျ။အီရန်ကအနောက်ဘက်ကမ်းခြေဒေသမှာရှိတဲ့စစ်သွေးကြွတွေကိုလက်နက်နဲ့ငွေကြေးထောက်ပံ့မှုတွေပေးနေတယ်လို့လည်းဆွဆွေးထားပါဗျ။ဂါဇာမှာအီရန်ကြောရောင်းနောက်ခံပြူဟာမတ်စစ်သွေးကြွတွေကိုနှိမ်နင်းမှုအတွက်အနောက်ဘက်ကမ်းဒေသမှာအစ္စရေးကအကြိမ်ကြိမ်စီးနင်းမှုတွေလုပ်ခဲ့ပါဗျ။ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းအစ္စရေးနဲ့ဟစ်ဘိုလာစစ်သွေးကြွတွေကြားပစ်ခတ်တိုက်ခိုက်မှုတွေကိုရပ်တန့်ဖို့နဲ့လေဘနွန်တောင်ပိုင်းမှာငင်းချမ်းရေးထိမ့်သိမ်းမှုတပ်ဖွဲ့တွေတက်တန်းတိုးထားရှိဖို့အတွက်ဒီကနေ့မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အင်ဖြူရောအရှိအလေပိုင်းဒေတာဆိုင်ရာထိတ်တန့်အကြံပေးကလည်းအစ္စရေးနဲ့ဟာမတ်တို့အကြားမှာအတိုက်ခိုက်ရစဲရေးအတွက်ကာတာထိတ်တန့်ခေါင်းဆောင်တွေနဲ့မနေ့ကဒိုဟာမှာတွေ့ဆုံခဲ့ပါတယ်ရှင်။
ဟာမတ်အဖွဲ့ကဖမ်းဆီးထားတဲ့တရားခံတယောက်ကိုအစ္စရေးကကယ်တင်နိုင်ခဲ့တဲ့အပေါ်အမေရိကန်သမ္မတအင်ဂျီရောကကြိုဆိုလိုက်သလိုအပြစ်ခတ်ရဆဲရေးနောက်ဆုံးသဘောတူညီချက်ရဖို့ကြိုးပမ်းနေကြောင်းလဲတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။အစ္စရေးတရားခံဖာဟန်အယ်ကာဒီမနေ့ကလွန်မြောက်လာတဲ့အချိန်ထဲမှာပဲအစ္စရေးကဂါဇာဒေသဒုက္ခသည်စခန်းတွေကိုတိုက်ခိုက်မှုတွေရှိနေဆဲဖြစ်ပြီးတရားခံတွေလွန်မြောက်ရေးအပါအဝင်အပြစ်ရရေးအမေရိကန်အပါအဝင်စစ်ဆက်ညှိနှိုင်းပေးနေတဲ့နိုင်ငံတွေနဲ့ဆက်ပြီးတော့ဆွေးနွေးနေပါတယ်။အချိန်ထဲမှာပဲလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာတဲ့လက်ရှိဒုသမ္မတကမလာဟာရစ်ကလည်းတရားခံတွေလွန်မြောက်ရေးကြိုးပမ်းမဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲသမ္မတလောင်းအဖြစ်တရားဝင်လက်ခံတဲ့ပါတီညီလာခံမှအလေးထားပြောကြားခဲ့ပါတယ်။တရားခံတွေလွန်မြောက်ရေးအစ္စရေးလုံခြုံရေးဂါဇာမှာထိခိုက်ခံစားနေရတာတွေအဆုံးသတ်ရေးပါလက်စတိုင်းလွန်မြောက်လုံခြုံကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးတို့အတွက်စစ်ပွဲကိုရပ်နိုင်အောင်သမ္မတဂျိုးဘိုင်ဒန်နဲ့အတူကြိုးပမ်းနေတယ်လို့လည်းဒုသမ္မတဟာရစ်ကပြောပါတယ်။တုံသက်သူတွေကတော့အာဖရိကအိန္ဒိယနယ်ပွားဒုသမ္မတဟာရစ်အနေနဲ့ဂျူးခံစားချက်ကိုပိုအလေးပေးတဲ့သမ္မတဘိုင်ဒန်ထက်ပါလက်စတိုင်းတွေရဲ့ခံစားချက်ကိုပိုပြောလာပြီးအရှိအလေပိုင်းပြဿနာမှာဘက်မြတဲ့ရည်တည်ချက်ရှိနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဒါပေမဲ့အာရဗ်မွတ်စလင်အမေရိကန်တွေနဲ့တိုးတက်တဲ့ဒီမိုကရက်ပါတီလူငယ်ပိုင်းတွေကတော့အစ္စရေးကိုလက်နက်မရောဖို့တောင်းဆိုနေချိန်မှာပဲအမေရိကန်အစိုးရကကူညီနေတာမို့အခုလိုဘက်မြအောင်ကြိုးပမ်းမှုအခက်ကြုံရနိုင်တယ်လို့လည်းသုံးသပ်နေကြပါတယ်ခင်ဗျာ။
လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာဟဲရစ်စ်နဲ့ဒုသမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့ထင်မော့စ်တို့ဟာကြာသပတေးနေ့မှာ CNN သတင်းဌာနနဲ့တွေ့ဆုံစကားပြောကြမှာဖြစ်ပါတယ်။ဒီမိုကရက်တစ်သမ္မတလောင်းရဲ့မူဝါဒတွေနဲ့ပတ်သက်လို့သတင်းထောက်တွေနဲ့တွေ့ဆုံစကားပြောတာမဟုတ်တဲ့အပေါ် Republican တွေနဲ့မီဒီယာတချို့ကဝေဖန်မှုတွေသတင်းပတ်နဲ့ချီထွက်ပေါ်ခဲ့ပြီးတဲ့နောက်အခုလိုတွေ့ဆုံမှာပါ။ သမရဂျိုးဘိုင်နန်ရွေးကောက်ပွဲပြန်မဝင်ဘူးလို့ကြေညာခဲ့ပြီးတဲ့နောက်သမရလောင်းဖြစ်လာတဲ့ဒုသမရဟဲရစ်စ်ဟာသူ့အတွက်တော့ဒါဟာပရမဆုံးသတင်းမီဒီယာတွေနဲ့တွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်သမရလောင်းဟဲရစ်စ်ဟာမဲဆွယ်စီယုံရေးကာလတလျှောက်သတင်းထောက်တွေရဲ့မေးမြန်းမှုတွေကိုပြန်လည်ဖြေကြားခဲ့ပေမဲ့တရားဝင်သတင်းစာရှင်းလင်းပွဲမလုပ်ရသေးတဲ့အတွက် Republican သမရလောင်းဒေါ်နယ်ထရမ့်ကပြစ်တင်ဝေဖန်နေပါတယ်။ပြီးခဲ့တဲ့အပတ်ကလုပ်တဲ့ Democratic အမျိုးသားညီလာခံ DNC မှာတော့လူလက်တန်းစားတွေစီကအခွန်လျှော့ပေါ်ကောက်ခံရေးရုရှားနဲ့မြောက်ကိုရီးယားတို့နဲ့ပတ်သက်တဲ့ခိုင်မာတဲ့နိုင်ငံခြားရေးမူဝါဒဂါဇာကမ်းမြောက်ဒေသကအပြစ်ခတ်ရေးစည်းရေးနဲ့အရှေ့လေပိုင်းဒေသမှာအစ္စရေးနိုင်ငံနဲ့အတူလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးစတဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာနဲ့ပတ်သက်လို့သမရလောင်းဟဲရစ်ကကတိပြုခဲ့တာတွေရှိပါတယ်။ Republican သမရလောင်းထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာသတင်းစာရှင်းလင်းပွဲလုပ်ပြီးမီဒီယာတွေနဲ့တွေ့ဆုံခဲ့ရမှာတော့သူ့ရဲ့ကိုယ်ပိုင်မူဝါဒတွေထက်လက်ရှိသမရဘိုင်ဒန်ရဲ့အုပ်ချုပ်မှုတွေကိုသာဝေဖန်ခဲ့ပါတယ်ရှင်။
ယူကရိန်းကရုရှားနိုင်ငံအနောက်တောင်ပိုင်းနေရာအတော်များများကိုဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့် Rostov ဒေသကစီတိုလောင်ကန်တစ်ခုဒီကနေ့မီးလောင်ခဲ့ပါတယ်။ Rostov မှာယူကရိန်းဒရုန်း၄စီးကိုပစ်ချခဲ့ပြီး Voronezh မြို့မှာဒရုန်း၈စီးပစ်ချခဲ့လေလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်း Donetsk ဒေသမှာဒီကနေ့ရုရှားပုံကျဲတိုက်ခိုက်မှုကြောင့်၆ဦးသေဆုံးခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ရုရှားတိုက်ခိုက်မှုကြောင့်Izmail ကမြို့မှာလူ၄ဦးသေဆုံးခဲ့ပြီးနေအိမ်တစ်လုံးပျက်စီးခဲ့သလို Chafia မြို့မှာလည်း2ဦးသေဆုံးပြီးတော့နေအိမ်ဒါဇင်ကျော်ပျက်စီးခဲ့တယ်လို့အုပ်ချုပ်ရေးမှူးတွေကပြောဆိုပါတယ်။ Dnipropetrovsk ဒေသမှာလည်းရုရှားတိုက်ခတ်မှုကြောင့်လူ3ဦးသေဆုံးပြီးတော့အခြေခံအဆောက်အုံတွေပျက်စီးခဲ့ပါတယ်။ Kharkiv ဒေသမှာတော့ရုရှားဒုံးကျည်နဲ့ပစ်ခတ်မှုကြောင့်လူနေအိမ်တွေပျက်စီးခဲ့သလို12ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ဒီချိန်ထဲမှာပဲ Ukraine သမ္မတ Volodymyr Zelensky ကတော့ယူကရိန်းဘက်ကစီးရေပိုအားကောင်းလာဖို့နဲ့စီးပွားရေးဆိုင်ရာဖိအားပေးအဆိုပြုချက်ကိုအမေရိကန်သမ္မတထံတင်ပြသွားမယ်လို့မနေ့အင်္ဂါနေ့ကပြောဆိုထားပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ည5မီတာ57kHz 585တို့ပြင်စနေတရွေးမှာလိုင်းလမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါရရှင
်ဗုဒ္ဓဦးညထိတန်းရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါရရှင်မြမငင်းချင်းအတွက်ထက်မှန်ကျိုးပန်းတိုက်တွန်းတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂမှချမှတ်နိုင်မှုဗြိတိန်နိုင်ငံကဥဆောင်ကျိုးပန်းနေပါတယ်အထူးသဖြင့်မြန်မာစစ်တပ်ကအရဲသားပြည်သူတွေပေါ်တိုက်ခိုက်နေတာတွေကိုရှုတ်ချပြီးတရမဝင်လက်နက်လွှဲပြောင်းတင်ပို့နေတာတွေကိုရပ်တန့်ဖို့ဗြိတိန်ကဥဆောင်ရေးဆွဲခဲ့တဲ့အဆိုပြုချက်မူကြမ်းမှာတောင်းဆိုထားပါတယ်မြန်မာနိုင်ငံတဝန်းအကြမ်းဖက်မှုတွေတိုးလာတဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်ရကြောင်းနဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေပုံမှန်များပြားလာတဲ့တစ်ချိန်တည်းမှာဒီလိုစာနာမှုအကူအညီတွေမြန်မာနိုင်ငံထဲဝင်ရောက်ခွင့်အထက်အသက်ဖြစ်နေတဲ့အတွက်စာနယ်ဤကမလုံလောက်မှုနဲ့အငတ်ဘေးကြောက်ရောက်မဲ့အခြေအနေကြုံနေရတယ်လို့လည်းဖော်ပြထားပါတယ်။ခွဲခြားဆက်ဆံမှုတွေ၊လူမျိုးစုအခြေခံအကြမ်းဖက်မှုတွေ၊လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပိုပြီးဆိုးဝါးလာနိုင်တယ်လို့လည်းသတိပေးထားပြီးတော့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေတိုးမြှင့်ပေးကြဖို့လည်းတိုက်တွန်းထားပါတယ်။မြန်မာအကြက်တဲဖြည့်ရှင်းရမှာတက်ဆိုင်ရာအဖွဲ့အစည်းအားလုံးပါဝင်ပြီးငင်းချမ်းတဲ့အဖြစ်တရရှာဖွေဖို့နဲ့ဒီလိုရှာဖွေရမှာအရှိတောင်အရှာစင်နိုင်ငံရဲ့အခန်းကဏ္ဍကအရေးကြီးကြောင်းလည်းဖော်ပြထားပါတယ်2022ခုနှစ်ဒီဇင်ဘာလလုံခြုံရေးကောင်စီမှချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေဖြစ်တဲ့ပြစ်ခတ်ထိုက်ခိုက်မှုတွေချက်ချင်းရပ်တန့်ဖို့ဒေါ်ဆဲစုကြည်အပါအဝင်အကြောင်းမဲ့ဖမ်းဆီးခံထားရသူတွေအားလုံးကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီအဖွဲ့အစည်းတွေပြန်လည်လှုပ်ရှားခွင့်ပြုဖို့စတာတွေကိုအပြည့်အဝအခေါင်ထည်ဖော်ဖို့ရေးဆွဲလိုက်တဲ့အဆိုပြုချက်မှာအဓိကထားတိုက်တွန်းထားတာလည်းဖြစ်ပါတယ်ဒါပေမဲ့ဒီအဆိုပြုချက်တွေကိုလုံခြုံရေးကောင်စီမှအဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီမှုရဖို့ကတော့ခက်ခဲနိုင်ပါသေးတယ်ရှင်
အွန်လိုင်းကနေငွေကြေးလိမ်လည်နေကြတဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုတရုတ်အစိုးရကပြီးခဲ့တဲ့နှစ်တွေအတွင်းအပြင်းထန်နေနေကြတာမှာမြန်မာနိုင်ငံမြောက်ပိုင်းအခြေစိုက်လှုပ်ရှားသူ 9,000 ကျော်ကိုဖမ်းဆီးခဲ့တယ်လို့တရုတ်အများပြည်သူလုံခြုံရေးဌာနဒုဝန်ကြီးကီဂျီယန်ဂျွန်းကပြောပါတယ်သက်ဆိုင်ရာနိုင်ငံတွေကရဲတပ်ဖွဲ့တွေနဲ့အတူလက်တွဲပြီးအွန်လိုင်းရာဇဝတ်မှုတွေကိုထိထိရောက်ရောက်နေနေကြတဲ့အကြောင်းမနေ့အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာဒုဝန်ကြီးကီယန်ဂျွန်းကပြောဆိုသွားတာပါ
通过我们这个有效的执法合作，啊，这个缅甸警方，
乌布雷苏莫耶提要的布邦松耶穆的叫，班苏琼阿巴阿文 online 会接连来跟刚上采药结果，密码也打破个，第二段嘛被变来来变别个的叫，库提密码那个秒白嘛潘西米个都阿当叫新的被批的叫，第二秒被都龙牛伊谈了朱迪亚文基，基因中啊表达了吧。 မြန်မာထိုင်းလာအိုသုံးနိုင်ငံနဲ့စရွှေသီရိကန်ဒေသနဲ့ဒေသရင်းနိုင်ငံတွေမှာလည်းအလားတူရာဇဝတ်မှုတွေကိုပြင်းပြထန်တာအရေးယူနေနိုင်ဖို့အတွက်တရုတ်ပါဝင်ဒေသရင်းနိုင်ငံတွေပူးပေါင်းပြီးအထူးနေနည်းအဖွဲ့တွေဖွဲ့စည်းဆောင်ရွက်ခဲ့တဲ့အကြောင်းလည်းသူကပြောပါတယ်။အွန်လိုင်းငွေကြေးလိမ်လည်မှုတွေကိုထိတိယောက်ယောက်နေနိုင်ဖို့ကုလသမဂ္ဂနိုင်ငံတကာရဲတပ်ဖွဲ့ Interpol ရှန်ဟိုင်းပူးပေါင်းဆောင်ရွက်အဖွဲ့စတဲ့ပြည်တွင်းပြည်ပအဖွဲ့စည်းတွေနဲ့အတူရှိဆက်လက်တွဲပြီးထိရောက်တဲ့ပူပေါင်းဆောင်ရွက်မှုတွေဆက်လုပ်သွားမယ်လို့လည်းတရုတ်ဒုဝန်ကြီးကီယန်ဂျွန်းကဗီဂျင်းမြို့တော်မှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်ဟာအဆင့်မြင့်ထားတဲ့240မမရော့ကတ်ဒုံးစနစ်စမ်းသပ်ပွဲအခမ်းအနားကိုတက်ရောက်ခဲ့ကြောင်းနိုင်ငံပိုင်သတင်းဌာနမှဒီကနေ့ပဲဖော်ပြလိုက်ပါတယ်။စမ်းသပ်မှုမှာအလင်းအမြန်လှုပ်ရှားနိုင်စွမ်းနဲ့ပြစ်မှတ်ကိုထိရောက်နိုင်စွမ်းအမခန့်တွေ့ရှိခဲ့ရကြောင်းလည်းနိုင်ငံပိုင်မီဒီယာဖြစ်တဲ့ KCNA သတင်းကဖော်ပြခဲ့တာပါ။မြောက်ကိုရီးယားခေါင်းဆောင်ဟာဒီသတင်းပတ်အစောပိုင်းကလည်းတိုက်ခိုက်ရေးတုံးဒရုန်းတွေစမ်းသပ်မှုကိုစစ်ဆေးကြည့်ရှုခဲ့ပြီးအဝေးထိန်ဒရုန်းတွေအတွက် AI ဉာဏ်ရည်တုနည်းပညာတွေတိုးမြင့်အသုံးချဖို့ကိုလည်းသုတေသနပညာရှင်တွေကိုတိုက်တွန်းခဲ့ပါသေးတယ်။မြောက်ကိုရီးယားဟာယူကရိန်းစစ်ပွဲမှာရုရှားတို့အသုံးပြုဖို့အတွက်အမြောက်ကြီးတွေဒုံးကြီးတွေနဲ့အခြားပစ္စည်းတွေကိုထောက်ပံ့ပေးနေတယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကစွပ်စွဲထားပါတယ်။မနေ့ကစပြီးဩဂုတ်လ4ရက်နေ့ထိမြောက်ကိုရီးယားကအရွေစားမျိုးစုံပါဝင်တဲ့ရော့ကတ်ဒုံးတွေနဲ့ဒါဇင်နဲ့ချီတဲ့တာတိုပစ်ဒုံးကြီးတွေအပါအဝင်ကွန်တိန်နာပေါင်း 12,000 ကျော်တင်ပို့ထားတယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးရှင်ဆန်ဝစ်ကပြောပါတယ်။ရုရှားနဲ့မြောက်ကိုရီးယားတို့ကတော့ဒီကိစ္စကိုငြင်းဆိုထားပြီးမဲ့နှစ်နိုင်ငံကြားမှာစစ်ဘက်ဆိုင်ရာဆက်ဆံရေးတိုးမြင့်လှုပ်ဆောင်သွားဖို့ကတိကဝတ်တွေတော့ထားရှိထားပါတယ်။ဒါပြင်ရုရှားစစ်မှုဒုဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကနှစ်နိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပုံမဖွံ့ဖြိုးတိုးတက်လာစေအတွက်မြောက်ကိုရီးယားဘက်ကစက်မှုဒူးဝင်ကြီးအပါအဝင်တာဝန်ရှိသူတွေနဲ့အင်္ဂါနေ့ကပဲတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်ရှင
်။ဂျပန်နိုင်ငံအနောက်တောင်ပိုင်းကိုအင်အားပြင်းတိုင်ဖုန်းပုံတိုင်းရှန်ရှန်ဥတီတိုက်ခတ်ဖို့ရှိတာကြောင့်လူထောင်နဲ့ခြေကိုဘေးလွတ်ရာပြောင်းရွှေ့ကြဖို့အမိန့်ထုတ်ထားပါတယ်။တိုင်ဖုန်းရှန်ရှန်ဟာဒီကနေ့ကျူရှူကျွန်းတောင်ပိုင်းကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်မယ်လို့ခန့်မှန်းထားပါတယ်။ဒီနေ့အတွင်းအင်အားအပြင်းဆုံးတိုင်ဖုန်းပုံတိုင်းကြောင့်မကြုံစဖူးမိုးသည်ထံလေပြင်းတိုက်ပြီးလှိုင်းကြီးနိုင်တယ်လို့သတိပေးထားပါတယ်။မုံတိုင်းကဂျပန်အနောက်တောင်ပိုင်းကနေမြို့တော်တိုကျိုအပါအဝင်အလဲပိုင်းနဲ့အရှေ့ပိုင်းဒေသတွေကိုသတင်းပတ်ကုန်မှဆက်ပြီးတော့ဝင်ရောက်တိုက်ခတ်နိုင်ခြေရှိတယ်လို့လည်းခန့်မှန်းရပြီးကာကိုရှိမဒေသကန်ရှစ်သိန်းကျော်ကိုလည်းဘေးလွတ်ရာပြောင်းရွှေ့ကြဖို့အာဏာပိုင်တွေကအမိန့်ပေးထားပါတယ်။တနအီကိုလေးတိုက်နှုန်းမိုင်150ကျော်တိုက်ခတ်နိုင်တဲ့မုံတိုင်းကြောင့်ကျူရှူကျွန်းတိုယိုတာမော်တော်ကားကုမ္ပဏီထုတ်လုပ်ရေးကုမ္ပဏီစက်ရုံလုပ်ငန်းအားလုံးရပ်ဆိုင်းထားသလိုလေယာဉ်ခီးစဉ်တွေနဲ့ယထာပြေးဆွဲမှုတွေကိုလည်းရပ်ဆိုင်းထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်ကပဲဂျပန်နိုင်ငံကိုတိုက်ဖုန်းမုံတိုင်း MPL ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်နေရာတချို့မှာလျှက်စစ်တပ်အားပြတ်တောက်ခဲ့သလိုဒေသခံတချို့ဘေးလွရာကိုပြောင်းရွှေ့ပေးခဲ့ရပါတယ်ခင်ဗျာ။နောက်ဆုံးရရှိထားတဲ့သတင်းတွေကိုမက်ခင်လေးနဲ့အတူတင်ပြပေးခဲ့ကြတာပါခင်ဗျာ။ဒီအမေရိကန်အတန်ကနေပုံထုနေညာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးသွားတော့မှာမို့ပထမအဦးဆုံးတော့မြင်းကြံခရိုင်အတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်လို့ဒေသခံတချို့သေဆုံးရတဲ့သတင်းကိုတင်ပြပေးခြင်းပါလေ။မန္တလေးတိုင်းမြင်းကြံခရိုင်ငဇွန်နဲ့နထိုးကြီးမြို့နယ်တွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံး2ဦးသေဆုံးပြီးတော့ကလေးငယ်တွေအပါအဝင်5ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံကလက်နက်ကန်ပစ္စည်းတွေအတွင်းအရသားတွေကိုကာကွယ်စောင့်ရှောက်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကသတိပေးနေချိန်မှာပဲတည်ကြည်ထိခိုက်မှုသတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်။မန္တလေးတိုင်းနဲ့စကိုင်းတိုင်းကစီးရီးပစ္စည်းတွေအနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစီသူကတင်ပြပေးပါမယ်ခင်ဗျာ။
မန္တလေးတိုင်းတွင်ပြီးခဲ့တဲ့သတင်းပတ်ထဲဒေသခံကာကွယ်တပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ခဲ့တဲ့ငဇုံမြို့နယ်ငမားကြီးကျေးရွာကိုအောက်တိုဘာ28ရက်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ရကရဲသားတို့ထိခိုက်သေးဆုံးခဲ့ရကြောင်းဒေသခံတွေကပြောပါရယ်တိုက်ခိုက်မှုကြောင့်သေဆုံးသူတွေထဲမှာတပ်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေပါဝင်တယ်လို့လည်းဒေသခံတယောက်ကပြောပါရယ
်ငမားကြီးကျေးရွာမိလ7နာမိလ7နာယူစင်းမြခံလောက်ကပြလိုက်တယ်လာပြီးတာတပီလူလုံးဒီရယ်အဘခုနဖေးဝင်းကျင်ကအပေါ်ရည်မြေပေါ်ရေမြေမြေပေါ်နော်အဲတော့ဒီမီမာနဲ့ရောက်ကြည့်ရတဲ့အရာတွေဒီလုံးလုံးသိဘူးဖတ်ပြီးတော့ကြောင်းပြပြီးတယ်မပါမှမဖြစ်ဘူးကြိုင်းတက်လာကြည့်မလူလူတွေကတော့ကြောက်ပြီးတော့မှညချောင်းလေးမင်းကလာတယ်လို့ပုံမှန်နဲ့လှစားကြတာပါသူတို့ပြချောင်းနေကြပြီ
အမကြီးကြီးရဟာငဇုံမြို့နဲ့21မိုင်ကွာဝေးပြီးတော့အေယာရီမြကန်းဘေးမှာရှိပြီးတော့ပြီးခဲ့တဲ့ဩဂုတ်လ19ရက်ကကြီးရရဲ့ရဲစခန်းကိုကာကွယ်ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ကြတာပါ Amyaji yes can take Kaya Jane, Sikon cigar, Lijongan, and Biku Pigajo, Tidagan Riga Pioja, we may, Sikon cigar on Yinsan Tower. Akuna so, Yadatika is so mudrin and Patalule, let alone the Hintopian dam, Tria diwau. Allowed away Minjan Kaya and Tega and a 2G Munerega, Lawe Mini Jiwau. Ogulana Sakoniaga, Lijonga Taka Kelu, Yadari Tika Taya Yaga, Elo, Didagan Tioga, Piovare.
ตะเลเนี่ยงาก้าวหลอกละปัดเว้ยปัดเว้ยเดียวมานัดเข้ามาน้องเลยดีนะฉะบ่าล่ะบ่เนี่ยละเว้ยมีนี่ดอกมาจนมีนี่ไว้จ่าล่ะบ่อ๋อมันเนี่ยพุ่งจองพุ่งจองเด็ดจ่าล่ะสอตะละจอเกไอ้พุ่งจองมาซิช่องนี่เลยกะลีเนี่ยหยอกพี่เนี่ยมีมีเดียวพี่บ่ฮอกะลีเดียวกว่าไอ้กะไม้มันโหลตัวชอตะเพ็ดเป็ดเด้ตะพักก็เลยอายุกว่าเป็ดถอดตัวละบ่โหลเพ็ดไปละนะท่านน้องฮอกซิช่องนี่เว้ยไอ้หยอดเด้มีนี่ไว้ซูบ่
နောက်ဦးတန်ရရခဲ့ပြီးတော့ဒါဟာရသရပတ်အတွင်းလေချောင်းကနေဒုတိယအကြိမ်တိုက်ခိုက်ခံရတာလည်းဖြစ်ပါတယ်အခုလနဲ့ဆယ်ရက်မှာတော့လဝဲမြင့်နေတဲ့နှမိုင်းကျော်ဝေးတဲ့ကုန်းအုံရွာကိုစစ်တပ်ဘက်ကလေချောင်းကဖုံးကျဲတိုက်ခိုက်ခဲ့လို့ဖုံးကျဲချောင်းပေါ်ကြောက်ခဲ့ပြီးနောက်ဦးသိဆုံးပြီးတော့လေးဦးတန်ရခဲ့ကြောင်းဒေသခံတွေကပြောပါတယ်မြန်မာနိုင်ငံမှာ2019ခုနှစ်ဖေဖော်ဝါရီလ ကလောသမဂတောင်ရှိသူတွေကတော့ပြိပခါမှာပါဝင်နေသူတွေအားလုံးအရသားတွေကိုကာကွယ်ဆောင်ရှောက်ကြဖို့လဲတိုက်တွန်းထားပါတယ်စည်ရီးတင်းမာနေတဲ့စကိုင်းတိုင်းမှာလဲထိခိုက်သေးဆုံးမှုသတင်းတွေထွက်ပေါ်နေပါတယ်စကိုင်းတိုင်းကလေးမြောက်ပိုင်းစောပွားရေရှင်ရွာမှာအကွက်လာနှစ်ဆက်ခုနှစ်ရက်ကစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ရမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တအူးသေဆုံးခဲ့တယ်လို့ဒေသ
တော်လိုက်တက်ဖွဲ့တက်ကနေဒီမှဒီပါပေါ့အဲဒီကရဲဘော်နှစ်ယောက်ပေါ့နော်အဲဒီကရဲဘော်တစ်ယောက်ကတော့ကျွန်တော်တို့အဲတခါလေးအသက်ဆုံးဆုံးသွားတယ်ပေါ့ဟုတ်တယောက်ကတော့တန်ရာရထားပါလေကြာခေကန်းကလေးယောက်ကိုအဲဒီကောင်းတက်ထက်လူပြုတ်သွားတယ်ပေါ့လေ
လက်ရှိကလေးမြောက်ပိုင်းမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေစီးရီးတင်းမာနေပြီးစစ်တပ်ဘက်ကကြေးရွာတွေကိုနယ်မြေရှင်းလင်းစစ်ကြောင်းထိုးဖို့ပြင်ဆင်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
မြင်းညာခရိုင်အတွင်းမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံကြေးရွာသား2ဦးသေဆုံးခဲ့ရတဲ့အကြောင်းကိုစီသူတင်ပြပေးခဲ့တာပါခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ဗုဒ္ဓဦးနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေကျန်းမာရေးဆောင်ရှားမှုအရေးပေါ်လိုအပ်နေတဲ့သတင်းကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အဖွဲ့တို့ရဲ့တိုက်ပွဲတွေကြားဘေးလွတ်ရာတိမ်းရှောင်နေကြရတဲ့ဒုက္ခသည်တွေရောဂါပိုးရာတွေနဲ့ရင်ဆိုင်နေကြပြီးကျန်းမာရေးဆောင်ရှားမှုတွေအရေးတကြီးလိုအပ်နေပါတယ်။သွားလာရေးအခက်အခဲတွေကြားစေဝါရရှိမှုအခက်အခဲတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကတင်ပြပေးမှာပါခင်ဗျာ။
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေပြင်းထန်နေတာ6လကျော်ရှိလာပြီဖြစ်သလိုတိုင်းနဲ့ချီတဲ့ဒေသခံတွေဟာလည်းအိုးအိမ်ဆွန့်ခွာပြီးတော့လုံခြုံမဲ့နေရာတွေကိုရွှေ့ပြောင်းနေထိုင်နေကြရဆဲဖြစ်ပါတယ်။တချို့ဒေသခံတွေကကြေးရွာတွေကဆွေမျိုးအိမ်တွေအတိမိတ်ဆွေအိမ်တွေမှာနေထိုင်နေကြရတာရှိသလိုအများစုကတော့စစ်ဘေးဒုက္ခသည်စခန်းတွေမှာဖြစ်သလိုနေထိုင်နေကြရတာပါ။လက်ရှိမှာတော့စစ်ဘေးဒုက္ခသည်စခန်းတွေမှာအမိုးကာတွေလုံလုံလောက်လောက်မရှိတာ၊တန်ရှင်းနဲ့တောက်တုံးရည်မရရှိတာတွေကြောင့်အရေးပြားရောဂါနဲ့ဝမ်းပြဝမ်းလျှော်ရောဂါဖြစ်တာတွေနဲ့ရင်ဆိုင်နေကြရတယ်လို့အာရခတတော် AA ပြောခွင့်ရခိုင်ဒုက္ခက VOE ကိုပြောပါတယ
်အရေးပြားယောဂဖြစ်နေတဲ့နေရာတွေကတော့ဒီအထူးသဖြင့်ပုံနာကျွမ်းမျိုးနေဒီထေးကဒီဒုက္ခသည်စခန်းတချို့ပေါ့နော်ဒီ IDB စခန်းတချို့မှာကျွန်တော်တို့ဒီအရေးပြားယောဂတွေဖြစ်နေတာရှိတယ်အဓိကကတော့ဒီရေလွှမ်းမိုးတဲ့အချိန်မှာရေသွင်းရေကန်တွေကိုရေလွှမ်းသွားတဲ့အတွက်ကြောင့်မို့လို့ဟိုရေတန်းမရတာနဲ့အဓိကသက်ဆိုင်တာပေါ့နော်ဟိုအဲ့ဒီရေမတန်းတဲ့ဟာတွေကိုတောင်းမိတဲ့အတွက်ကြောင့်မလို့ဒီ1 day 1 show တွေဖြစ်တာရှိတယ်။နောက်ပြီးလို့ရှိရင်ဒီအရေးပြားယောဂါတွေဖြစ်တာရှိတာပေါ့
။ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကနေဒီကနေ့အထိကုန်းလန်းရေလန်းတွေအားလုံးပိတ်ထားသလိုပြည်မဘက်ကနေကုန်စည်နဲ့ဈေးဝါးစီးဆင်းမှုတွေကိုလည်းစစ်ကောင်စီဘက်ကပိတ်ပင်ထားတာဖြစ်ပါတယ်။ဒါကြောင့်မလို့လေဒေတာအတွင်းမှာစားသုံးကုန်စည်တွေရှားပါလာနေသလိုဆေးဝါးပြတ်တောက်မှုတွေဟာလည်းတနေ့နဲ့တနေ့ဆိုးဝါးလာနေတယ်လို့ရခိုင်ဒေတာခန့်အမျိုးသမီးတူကပြောပါတယ်။
ဒီရခိုင်ဘက်မှာကြတော့ဗောနော်ဒီစေမီရှောက်စခန်းတွေရောဒီဒေတာခံတွေအကုန်လုံးနင်းနင်းကအမျိုးဆေးဝါးပြက်လက်တာကိုခံနေရဗောနော်ဆိုလိုအပ်တဲ့ကောက်ကွေးဆေးရောအကုန်လုံးနင်းနင်းပြက်နေဗောနော်စေမီရှောက်စခန်းတွေမှာဆိုရင်ဟိုညီမတို့ကြားကြားရတာများတာတော့ဒီရာနာတွေပါလေခြေပေါ်ဝေးတွေပါလေလေအဲ့ဒီတွေအကြတော့သူတို့ရဲ့ဒီငွေကြေးလိုရဲ့အရာရောဒီဆေးဝါးပြက်လက်တာရောအမျိုးမျိုးအမျိုးကြုံရတဲ့ရှင်ပေါ့
အာရခတ်တော်အေကတော့လက်ရှိကျမ်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့စစ်ဘေးဒုက္ခသည်စခန်းတွေကိုကျမ်းမာရေးအကူအညီပေးနေပြီမဲ့ဆေးဝါးလိုအပ်ချက်တွေရှိနေတယ်လို့အေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်အဲ့ဒါကိုတော့ကျွန်တော်တို့ဒီအာကျမ်းမာရေးဌာနကအကွင့်ဆင်းစစ်ဆေးပြီးတော့မှကျွန်တော်တို့လိုအပ်တဲ့ကုသမှုတွေတော့ဒေါက်လျှောက်လုပ်နေတာရှိပါတယ်ဒီမောင်တို့မျိုးနယ်ဘက်မှာလည်းပ
ဒီတဲ့ဆေးဝါးတွေနဲ့တော့ဒါအကောင်းဆုံးအကျမကြီးစောင့်ရှောက်မှုတွေပေးနေတာရှိတယ်ဒါပေမဲ့ဆေးဝါးလိုအပ်ချက်ကတော့အများကြီးရှိနေသေးတယ်အေးဖွဲ့ကထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်ကမြို့ရယ်တွေမှာရှိတဲ့ဆေးရုံဆေးကန်းတွေကိုစစ်ကောင်စီကမကြာခဏဆိုသလိုလေကြောင်းတိုက်ခိုက်တာတွေရှိနေတာကြောင့်ကျန်းမာရေးစောင့်ရှောက်မှုမှာအခက်အခဲတွေကြုံနေရတယ်လို့လည်းရခိုင်ဒေသခံအမျိုးသမီးတူကပြ
တိုင်းနေရာတွေမှာကျတော့ညတော်အပြင်ကဆရာဝန်တွေကအကုန်လုံးပြောပြမယ်ချောင်းတော်တဲ့လူတွေများပေါ့နော်သူလက်ရှိကကျတော့ဒီအရင်နည်းတွေပေါ့ဒီဒီမှာဆိုရင် OG မရှိတာတို့ပါလို့အဲ့လိုမျိုးအများကြီးဖြစ်တယ်ပေါ့နော်ဆိုတော့သူမတူလေအဲ့လိုတူပဲသူတို့ဆံမလို့တော့တယ်အဲ့တော့ရန်ကုန်ဖက်ကိုပြေးတော့တယ်အများကြီးရှိပေါ့နော်ဆိုဒီမရှိအလိုဆေးဝါးရောဒီဆေးဆေးကန်ရောတူနာတူရောအရင်နေနေတဲ့အနေထားပေါ့ဟော
တိုက်ပွဲတွေပြင်းထန်လာနေတာနဲ့အမျှရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုတွေတကြောပြန်ကြီးထွားလာမှာကိုကုလသမဂ္ဂနဲ့နိုင်ငံတကာကလည်းသတိပေးနေတာပါစစ်ရေးပဋိပက္ခတွေကြားရိုဟင်ဂျာတွေအပါအဝင်ရခိုင်ပြည်နယ်ကအရက်သားဒေသခံတွေကိုကာကွယ်စောင့်ရှောက်ဖို့လည်းမကြသေးခင်ကပဲကုလသမဂ္ဂတာဝန်ရှိသူတွေကတိုက်တွန်းထားကြပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေသူတွေကျန်းမာရေးစောင့်ရှောက်မှုလိုအပ်နေတဲ့အကြောင်းကိုစံကျော်တင်ပြပေးခဲ့တာပါခင်ဗျာ View American တန်ခါဗုဒ္ဓဦးနည်းနဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့စစ်ကောင်စီရဲ့ကန့်သတ်စစ်ဆေးမှုတွေကြောင့်ပြည်ပထွက်ခွာလို့တဲ့မြန်မာနိုင်ငံသားတွေအခက်အခဲတွေကြုံနေရတဲ့အကြောင်းကိုပြောပြချင်ပါတယ်ပြည်ပထွက်ခွာမဲ့မြန်မာနိုင်ငံသားတွေကိုအကန့်အသတ်နဲ့စစ်ဆေးမှုတွေကြောင့်တရားမဝင်ထွက်ခွာသူတွေတိုးလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်တရားဝင်အလုတ်သွားလုတဲ့သူတွေကိုလည်းလှဆင်အခွန်ပေးဆောင်ဖို့စစ်ကောင်စီကဖိအားပေးနေတာဟာလဲတရားမဝင်ထွက်ခွာမဲ့သူတွေပိုများလာနိုင်တဲ့အကြောင်းရင်းတစ်ခုဖြစ်နေတယ်လို့အကြက်ကတည်းကပြောပါတယ်မြန်မာနိုင်ငံသားတွေပြည်ပထွက်ခွာခွင့်အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုကြီးညာကတင်ပြပေးမှာပါခင်ဗျာ
အလုတ်သမားစာချုပ်နဲ့တရားဝင်အလုတ်သွားလုသူတွေကိုအခွန်25ရာခိုင်နှုန်းလာတိုင်းဆောင်ရမယ်ဆိုတဲ့ဖိအားပေးမှုတွေကြောင့်နောက်ပိုင်းမှာတရားမဝင်အလုတ်သွားလုတ်ခြင်းနဲ့အရေးအတွက်ပုံများလာနေတဲ့အကြောင်းထိုင်းချေဆိုင်အလုတ်သမားအရေးဆောင်ရွက်နေသူတွေကပြောပါရယ်ထိုင်းမြန်မာနှစ်ဖက်အဖမ်းဆီးတွေကြားမှာပဲအလုတ်ရှာဖို့ထိုင်းဘက်ကိုတရားမဝင်ရောက်လာသူတွေနေတိုင်းရှိနေတဲ့အကြောင်း AAC မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဥခိုင်ကြီးက VOA ကိုပြောပါရယ်2017ခုနှစ်ဝင်းကျင်မှာမြန်မာနိုင်ငံသားအများပြားထိုင်းနိုင်ငံထဲမှာလူကုန်ကူးခံရပါတယ်ဒီလိုအခြေအနေကိုပြန်ပြီးရောက်နိုင်တယ်လို့သူကခန့်မှန်းပါရယ်
အခုတိုင်းကလည်းကလည်းဆန်းတယ်ခန္ဓာပြပြနဲ့မြန်မာဘက်ကလည်းနေလို့မရတော့ဝင်တာပေါ့နော်။ဆိုင်းကခမန်းကြီးကိုကျွန်တော်တို့ဒီဘက်ကထိုင်းအယူကြီးခမန်းကြီးကိုဒီတော်လည်းကာလမှာ၃တန်းလောက်ဒီကနေ့ဘက်ကိုယူဆင်းလာတယ်ပေါ့နော်။အစ်ဒီကို၁တန်းလောက်ကျွန်တော်တို့ဒီဘက်ကိုကြီးဆင်းလာတယ်။လော်ပေါင်းဆိုပေါ့။အခုလောလောဆယ်အမိကတော့တော်တော်ကြီးကိုအခြေအနေချိုးရည်ရဖြစ်တာပေါ့ဗျာ
။အသက်32နှစ်အောက်အမျိုးသားတွေကိုတော့ပြပထွက်အလုလုခွင့်ကိုစစ်ကောင်စီကအခုနှစ်မေလတည်းကပိတ်ထားပါတယ်အလဲအပတ်နိုင်ငံကူးလက်မှတ်အမျိုးအစားနဲ့ပြပထွက်မဲ့လူငယ်တွေကိုလည်းထွက်ခွင့်မပေးပဲလေးစိတ်မှပိုပြီးစစ်ဆေးတင်းကျပ်လာပါတယ်ဒီရက်ပိုင်းမှာလည်းအလဲအပတ်နိုင်ငံကူးလက်မှတ်နဲ့ပြပထွက်ခွာမဲ့လူငယ်အများအပြားလေးစိတ်မှတားမြစ်ခံနေရတဲ့အကြောင်းတချို့လည်းပြောပါတယ်ပြပသွားခြင်းနဲ့အကြောင်းရင်းကိုအထောက်အထားအပြည့်အစုံမပြောနိုင်ဘူးဆိုရင်တော့တရားဝင်ထွက်ဖို့ခက်ခဲနိုင်တဲ့အကြောင်းလူငယ်တဦးကအခုလိုပြောပါတယ်
ဟုတ်တယ်ဆက်တယ်ဖလူရရရရဖတ်နေတယ်ဘာမှသူလည်းကြောင်းနေသူရကိုလုံးဝမရဘူးလို့မဟုတ်ဘူးဟုတ်လားဟိုဥပဒေဘယ်လိုဖတ်မလဲဆိုဒီစာမျိုးဖြစ်ပြီးတော့တန်းကြောင်းလေးပါလေနည်းမရှိဘူးဖတ်ဖတ်မှဖြစ်တယ်လို့အချင်းကသူကစပြီးတော့သတ်မှတ်တဲ့အချိန်ကတော့အဲ့တော့လေအရေးကြီးတယ်ဆိုရင်တော့မဟိုနည်းနည်းအချိန်လေးနည်းနည်းနောက်ဆုံးပြီးတော့ဆိုင်တော့ပူကောင်းဟိုဘယ်သွားမယ်ဘာညာဘာနည်းနည်းလို့ရှိရတယ်အဲ့လိုမျိုး
နိုင်ငံကူးလက်မှတ်ကိုအလုတ်ကိုင်မျိုးအစား PJ ကနေအလဲအပတ်အမျိုးအစား PV ကိုပြန်ပြောင်းမယ်ဆိုရင်ခက်ခဲတဲ့အကြောင်းငွေကြေးအမြောက်များပေးပြီးလုပ်ရတဲ့အကြောင်းလူငယ်တချို့က VOE ကိုပြောပါတယ်အခုလိုဖိနှိပ်မှုတွေကြောင့်အနီးစပ်ဆုံးဖြစ်တဲ့ထိုင်းနဲ့မလေးရှားကိုတရားမဝင်သွားတဲ့သူတွေလည်းရှိနေတယ်လို့ပြောပါတယ် UNDP ရဲ့2023ခုနှစ်ကစစ်တမ်းတစ်ခုမှာမ မြန်မာနိုင်ငံကပြည်ပရောက်မြန်မာနိုင်ငံသား2000ကျော်မှာ3000ခွနှစ်ရာဂိုင်းနှုန်းကအထောက်ထားမဲ့နေထိုင်သူတွေဖြစ်ပါတယ်။ထိုင်းဆိုရဟာအထောက်ထားမရှိတဲ့နိုင်ငံသားတွေကိုဖမ်းဆီးမှုတွေဇက်တိုက်လုပ်နေပါတယ်။ရပောင်း80လောက်မှလူပေါင်း2000ကျော်ကိုဖမ်းဆီးခဲ့ပြီးအဲ့ဒီတွေကတသိန်းခွဲကျော်ဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းဆိုရကိုကိုကာဗီထိုင်းသတင်းတွေမှာဖော်ပြထားပါတယ်ခင
ထိုင်းနိုင်ငံကနေပြီးတော့မြန်မာနိုင်ငံကနေနိုင်ငံသားကိုထွက်ခွာလို့သူတွေလေစိတ်မှာအခက်အခဲကြုံရတဲ့အကြောင်းကိုကိုငင်းချမ်းကတင်ပြပေးခဲ့တာပါခင်ဗျာဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီကိုသတင်းဌာနတချို့ကမင်းမြန်နာမှာပြပမှာအလုတ်လုတ်ကင်ခွင့်နိုင်ငံကုလက်မှ OWIC ကိုအလုတ်သမားဝန်ကြီးဌာနမှာရှောက်ထားသူတွေနဲ့ပြပကိုအလဲအပတ်နဲ့စေကူတာဖို့တွားလို့တဲ့ PV စာအုပ်ကင်ဆောင်ထားသူတွေကိုပြပကိုထွက်ခွာကင်ဆောင်ထားသူတွေကိုပြပကိုထွက်ခွာခွင့်ပြုနေတဲ့အကြောင်းစစ်ကောင်စီသတင်းပြန်ကြားရေးအဖွဲ့ကပြန်လည်ဖြေကြားထားပါတယ်ခုဆက်ပြီးတော့ထိုင်းနိုင်ငံကမြေအောက်ထားဆောက်လုပ်ရေးလုပ်ငန်းမြေပြိုမှုအတွင်းမှာမြန်မာဝန်ထမ်းတအုပ်ပါပြိမိနေတဲ့တဲ့ရင်ကိုတင်ပြပေးခြင်းပါတယ်။ထိုင်းနိုင်ငံနခွန်ရာချာစီမခရိုင်ကမြေအောက်ယထားဆောက်လုပ်ရေးလုပ်ငန်းခွင်မှာမြေပြိုမှုအတွင်းပြိမိနေသူမြန်မာတအုပ်ပါဝင်ဝန်ထမ်း3ဦးကိုကယ်တင်နိုင်ဖို့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကကြိုးပမ်းနေကြပါတယ်။နာယီ80ကျော်ကြာပြိမိနေပေမဲ့အသက်ရှင်လျက်ရှိနေပြီးတော့အမြန်ဆုံးကယ်နိုင်အောင်ကြိုးစားနေတဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောဆိုကြပါတယ်။ဒီအကြောင်း VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံအတွင်းမှာအခုရက်ပိုင်းအတွင်းမိုးရေကြိမ်များလာတာကြောင့်အခုလိုမျိုးမြေပြိုကျမှုတွေဖြစ်ပွားခဲ့တာပါဩဂုတ်လ25ရက်နေ့ညပိုင်းကနခွန်ရစီမခရိုင်မှာတရုတ်ထိုင်းဖက်ဆက်ဆောက်လုပ်နေတဲ့မြေအောက်ယထာလန်ဆောက်လုပ်ရေးလုပ်ငန်းဝင်တွင်မြေပြိုကျမှုဖြစ်ပွားခဲ့ပါတယ်အဲ့ဒီမြေပြိုမှုမှာမြေတည်တဲ့ကားတစ်စီးအတွင်းမှာပြိမိနေတဲ့ဆောက်လုပ်ရေးလုပ်သား3ဦးကတော့တရုတ်နိုင်ငံသားနှစ်ဦးနဲ့မြန်မာနိုင်ငံသားတဦးဖြစ်တယ်ဆိုပြီးစောက်လို့ရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။28ရက်နေ့ညအထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လုပ်ဆောင်နေပြီးမဲ့မြေတွေပြိနေတဲ့ကားစီကိုရောက်ဖို့မြေတွေတူးဖော်ရမှာမိုးတွေစက်ကပ်ရွာသွန်းနေတဲ့အတွက်မြေတွေကဆက်လက်ပြိုဆင်းလာနေတာကြောင့်ကယ်ဆယ်မှုတွေကိုယာယီရပ်ဆိုင်းထားရတယ်လို့လည်းထိုင်းအနာပိုင်းတွေကပြောပါတယ်။မြေအောက်ဥမင်နိုင်ငံအတွင်းပြိမိနေတဲ့သူတွေဟာအသက်ရှင်ရရှိနေသေးတယ်ဆိုပြီးထိုင်းအနာပိုင်တွေက28ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။လက်ရှိကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးပြည်ထောင်ဒုတိယဝန်ကြီးနိုင်အနုတင်ချာဝီရကွန်ကိုရိုင်းဩဂုတ်လ28ရက်နေ့မှာသွားရောက်စစ်ဆေးခဲ့ပြီးသတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ
်
။အခုဆိုရင်ပြိမိနေတဲ့နေရာကိုထိုင်းကယ်ဆယ်ရေးအဖွဲ့ကအနီးကပ်ဆုံးနေရာကိုရောက်အောင်သွားနေပြီးကယ်ဆယ်ဖို့ကြိုးစားနေကြပါတယ်ပြဿနာကတော့မြေတူးတဲ့အခါမှာမြေတွေကဆက်ပြီးတော့ပြိုကျလာနေတာဖြစ်ပါတယ်အခုဆိုရင်တရုတ်နိုင်ငံကကယ်ဆယ်ရေးလုပ်ငန်းကျွမ်းကျင်နေသူတွေပါလာရောက်ကူညီရှာဖွေပေးနေပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါထိုင်းနိုင်ငံတောင်ပိုင်းမှာမြေပြိုမှုတွေဇက်တိုက်ဖြစ်ပွားနေရမှာတော့ပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့နဲ့23ရက်နေ့ကဖူကက်ခရိုင်မှာမိုးသည်ထန်စွာရွာသွန်းပြီးမြေပြိုကျမှုဖြစ်ပေါ်ခဲ့တာကြောင့်မြန်မာရှေ့ပြောင်းလူသမား9ဦးပါဝင်အသက်သေဆုံးသူ73ဦးထိရှိခဲ့ပြီးဒဏ်ရာပြင်းထန်သူလည်း20နီးပါးရှိခဲ့ပါတယ်ရှင
်။ထိုင်းနိုင်ငံကမြေအောက်ယထားဆောက်လုပ်ရေးလုပ်ငန်းမြေပြိုမှုမှာမြန်မာဝန်ထမ်းတအုပ်ပြိမိနေတဲ့အကြောင်းမအေးအေးမှသတင်းပေးပို့ခဲ့တာပါခင်ဗျာ။ VOA မြန်မာပိုင်းကပို့ထူးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်
။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA ရေဒီယိုညပိုင်းစီစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။
ကျုံကြည်စိတ်ချရတဲ့သတင်းတွေကို VO ကတင်ဆက်ပေးနေပါတယ်
တော်ရရှင်တို့အခုနားဆင်နေကြတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အက်ဒီတာနဲ့ဆွေးနွေးကန်ဂျန်စီအစီအစဉ်နဲ့အပတ်စဉ်အားကစားကဏ္ဍတွေကိုဇက်တိုက်တင်ပြပေးတော့မှာပါအခုအရင်ဆုံးတော့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်နဲ့စပါမယ်အိနီးချင်းတွေဖြစ်ကြတဲ့ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ရဲ့နိုင်ငံရေးအပြောင်းလဲတွေဟာတစ်ခုနဲ့တစ်ခုပါကွာခြားပါတယ်လေဘင်္ဂလားဒေ့ရှ်မှာသွေးထွက်တန်ရုံမှုတွေဖြစ်ခဲ့ရတဲ့ဆိုပေမဲ့ဘာကြောင့်မြန်မာနိုင်ငံလိုပဋိပက္ခတွေအတွန့်မရှိခဲ့တာပါလဲမြန်မာနိုင်ငံမှာပြည်တွင်းစစ်ဘာကြောင့်အဆုံးမသတ်နိုင်ဖြစ်နေရတာလဲဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးကအစီအစဉ်မှာဥကျော်ဇန်သားကိုမှတ်မှတ်စဉ်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါပြည
်ဒီမြမအိမ်ကြီးချင်းထိုင်းနိုင်ငံမှာနိုင်ငံရေးအပြောင်းလဲဖြစ်တာနဲ့နောက်ဘင်္ဂလားဒေ့ရှ်မှာလည်းတလောကနိုင်ငံရေးအပြောင်းလဲဖြစ်ခဲ့ပါတယ်အဲ့ဘာကွာပါလဲ
ထိုင်းမှာဖြစ်တာကတော့ဝန်ကြီးချုပ်ကပြောင်းတာပေါ့လေဘင်္ဂလားဒေ့ရှ်မှာကတော့နိုင်ငံရေးစနစ်ကိုမကျေနပ်လို့ပြည်သူတွေကပုံကြပြီးတော့ဆန္ဒပြတာကဖြစ်ပါတယ်ဆိုတော့ဘင်္ဂလားဒေ့ရှ်မှာဆန္ဒဥတော်တဲ့ပြည်သူတွေအောင်ပွဲရသွားတယ်ရှိတ်ခါစညာဝန်ကြီးကထွက်ပြေးသွားတဲ့သဘောဖြစ်ပါတယ်ထိုင်းမှာကြတော့တနေ့အကြာကအဲ Move for Party လူလူအများဆုံးထောက်ခံပြီးတော့ရွေးကောက်ပွဲမှာမဲအများဆုံးနိုင်တဲ့ပါတီကိုအစိုးရဖော်ပြင်ပေးဘူးပါတီကောင်းဆောင်ကိုနိုင်ငံရေးလှုပ်ခင်းပိတ်ပင်လိုက်တဲ့အခုတစ်ခါပါတီကိုလည်းလုံအောင်ဖျက်သိမ်းပလိုက်တယ်ဆိုတော့ပြည်သူဟာရှေ့မတွန်းနိုင်ဘူးဆိုတော့ဘင်္ဂလားဒေ့ရှ်မှာတော့ပြည်သူဟာရှေ့တွန်းသွားနိုင်တယ်ပြည်သူတွေအောင်ပွဲရတယ်ထိုင်းမှာကြတော့ပြည်သူတွေဆုံးနေကြတယ်လို့ပြောရမှာပါဆိုတော့ဘယ်သူတွေအောင်ပွဲရလဲဆိုတော့အဲဆီယူဆန်တဲ့ဘင်းစတင်လူလာတဲ့စစ်တပ်အင်အားနဲ့ပေါင်းစည်းထားတဲ့ conservative အုပ်စုပေါ့လေအဲအုပ်စုကသူတို့အလိုချလုပ်ပိုင်ခွင့်ရသွားတယ်လို့ပြောမှာဖြစ်ပါတယ်ဆိုတော့အဓိကအဖြစ်ကတော့ပြည်သူတွေလွတ်တဲ့ပွဲပြည်သူတွေနိုင်တယ်ထိုင်းမှာကျတော့ပြည်သူတွေအနိုင်မရဘူးလို့ပြောရင်မှတ်မှန်မဟုတ်ဘူးဖြစ်ပါတယ
်အဲနိုင်ငံလုံးကတော့ပြောမယ်ဆိုရင်ဒီမိုကရေစီနိုင်ငံတွေပါဒါပေမဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံကြီးအရေးမှာပို့ပြီးတော့ရုံရင်းဆန်ခတ်ဖြစ်တာကိုတွေ့ရပါတယ်အဲ့ဒါဘာကြောင့်ပါလဲ
ဘင်္ဂလားဒေ့ရှ်မှာလူလူကတရားဥပဒေအရတစုံတရာအပြောင်းလဲလုပ်နိုင်တဲ့ထွက်ပေါက်မရှိတော့ဘူးလုံးဝလမ်းပိတ်တည်းပဲဖြစ်တယ်သူတို့နိုင်ငံမှာအစိုးရဇက်တိုက်ယူလာခဲ့တာ3ကြိမ်ပြည်ပြီးတော့4ကြိမ်မြောက်ဆက်ပြီးတော့ရှိတ်ခါစတာယူနေတယ်အဲ့လိုယူတဲ့အခါမှာကျတော့နှစ်ကာလကြာတာလူတွေကအာဏာကိုရင်မူလာတာလည်းပါတယ်ဆိုတော့တပါတီအာဏာရှင်စနစ်ဆန်လာတယ်အတိုက်ခံဆိုတာမရှိတော့ဘူးတရားရုံး judiciary လို့ခေါ်တဲ့တရားရုံးတကယ်တော့ distribution of power မှာတရားစီရင်ရေးဥပဒေပြုရေးစီမံခန့်ခွဲရေးအစိုးရပေါ့လေအဲ့ဒီသမှုကညီပြထားမယ်အဲ့ဒါကိုမျှပြီးတော့ထိန်းထားမယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်မှာကျတော့တရားရုံးတရားသူကြီးချုပ်တို့လည်းသူကပဲခံရတယ်ဆိုတော့ပါလီမန်မှာလည်းစုပါတီကအများစုဖြစ်နေတယ်ဆိုတော့အကုန်လုံးအာဏာဟာစုရဲ့ထဲမှာဖြစ်နေတယ်ဆိုတော့အတိုက်ခံဆိုလို့ရှိရင်လုံအောင်ခေါင်းဆောင်ကိုထောင်ထဲမှာတော့ထည့်ထားတဲ့သဘောဖြစ်တော့လူတွေကထွက်ပေါက်မရတော့ဘူးသူတို့ရဲ့ခြေလှယ်မှုနေရာတကမှာအနာပြမှုသူတို့ပါတီဝင်တွေကြီးစုမှုကိုတွေ့နေရတယ်တကယ်တော့ဘင်္ဂလားဒေ့ရှ်ဟာပြည်ထောင်နိုင်ငံရဲ့ပါလီမန်ဒီမိုကရေစီကိုနမူနာယူပြီးတော့ကျင့်သုံးထားတဲ့စနစ်ဖြစ်ပါတယ်ဒါပေမဲ့ဗြိတိန်မှာဆိုရင်အတိုက်ခံကိုဟိုဟာ Shadow Government လို့ခေါ်တယ်သူတို့ကအတိုက်ခံကိုမနှိမ်ဘူးအတိုက်ခံကိုသိအလေးထားတယ်သူတို့ကအတိုက်ခံကနိုင်ငံခြားရေးကိစ္စဆောင်တယ်လို့ဆို Shadow Foreign Minister လို့သုံးတယ်ဘင်္ဂလားဒေ့ရှ်မှာအဲ့လိုပဲအတိုက်ခံဆိုလုံးဝမပါရဘူးဆိုပြီးလုပ်လိုက်တော့တပါတီအန်နေရှင်စနစ်ဖြစ်သွားတယ်ဆိုတော့ဒီနေရာမှာပြည်သူတွေအတွက်ထွက်ပေါက်မရှိတော့ဘူးအထူးသဖြင့်ကျောင်းသားလူငယ်တွေကတော့အဲ့ဒါတွေ့ရင်တော့သူတို့ကတော့အင်းဆုံးတိုက်မှာပေါ့လေသူတို့ကတော့ they have less to lose တနေ့လူကြီးကတော့ယာတုယာကနဲ့မိသားစုနဲ့ပါညာဆိုရင်တော့ငါတို့ဘယ်လိုလွှတ်ရင်ဘယ်အနစ်နာသွားမယ်ဆိုတော့သူကငဲကွက်စရာအများကြီးရှိတယ်ကျောင်းသားတွေကတော့ငဲကွက်စရာမရှိဘူးလူငယ်ထားချပါဆိုလို့လိုက်တော့သူတို့ဥဆောင်တဲ့တောင်းပါပါပြီးတော့အဲ့လိုအကြံဖက်မှုနဲ့လို့ပြောမှာပေါ့နှင်းနှင်းခါရဲနောက်ဆုံးမှာဆိုတော့ထွက်ပြရတာဖြစ်ပါတယ်ထိုင်းမှာတော့အဲ့လိုမဟုတ်ဘူးထိုင်းမှာအဓိကအကြီးကလောလောဆယ်မှာခါရဲတရားစီရင်ရေးတရားစီရင်ရေးဆိုတာကအဲ constitutional court ဖွဲ့စည်းပုံဆိုင်ရာတရားရုံးဖွဲ့စည်းပုံဆိုင်ရာတရားရုံးကအကုန်လုံးကိုတော်တော်များများချဲလဲနေပါတယ်သူတို့ဟာဘယ်ဟာဖွဲ့စည်းပုံနဲ့မကိုက်ဘူးပြောင်းလိုက်ပြင်လိုက်ဆိုတော့မကြာနာခိုင်ခဲ့တယ်အဲ move for party ကိုနှစ်ကောက်ပလိုက်တယ်အဲ့ဒီကဖြစ်ပါတယ်သူတို့ကဆိုတော့အဲ့ဒီဟာကို ကောင်းဝဲဖို့လုပ်လိုက်တိုင်းသူတို့ကလုပ်ပိုင်မရှိဘူးဆိုတော့သူတို့အခုလုံးကိုဖယ်ချတာဖြစ်တယ်ဆိုတော့အခုဝန်ကြီးချုပ်တာပြစင်ကိုဖြုတ်ပြီးတော့အဲဖေထွန်းထွန်းကိုတင်းတင်းလာလဲပဲတင်းရမှာပေါ့လေဖယ်ခိုင်းတော့နောက်တင်မဲ့လူကလည်းပဲသူပဲရှိရဲဆိုတော့ဒီဝေထိုက်ပါတီကဒီအမျိုးသမီးကိုလည်းတက်လာတယ်ဒါပေမဲ့ပရိဘုံတရားရုံးကစီကံသတ်မှတ်ထားမှာတခုရှိသေးတယ်လက်ရှိအဆိုရဟာပြင်ပလူရဲ့ဩဇာခွန်မမှုမခံရဘူးလို့ပြောထားတယ်ဆိုအဓိကဘာသူပြောလဲဆိုတော့သူကတက်ဆင်ရဲ့သမီးလေးဝင်းရုပ်တက်ဆင်ရှင်နဝတ်ရဲ့သမီးဆိုတော့နောက်ပြီးတော့နိုင်ငံရေးအတွေ့အကြုံကသိရှိရဲ့မျိုးသမီးမဟုတ်ဘူးအဲ့ဒါကလည်းအတွေ့အကြုံကနူးသေးဆိုတော့သူ့ဖေရဲ့ပြောကတခုခုပါတယ်သူ့ဖေရဲ့ဩဇာပါတယ်ခွန်မမှုပါတယ်ဆိုရဟာဒီဝင်းရုပ်ဒီမျိုးသမီးကိုဖြုတ်ချာဖယ်ရှားဖို့အတွက်အကြောင်းပြစရာဖြစ်လာနိုင်တယ်လို့သူတင်တွေ့တဲ့လူတွေကတွေ့ထားကြတာလည်းဖြစ်ပါတယ်ဆိုတော့ဘယ်လိုဖြစ်အောင်မကြည့်ရသေးဘူးဒါပေမဲ့တနည်းနဲ့အဲ့လိုပဲဖယ်လိုက်ရင်လည်းနောက်တနည်းနဲ့ထွက်ပေါက်လို့နိုင်တဲ့တရားဥပဒေဂေပေါက်တွေရှိနေတာပေါ့လေဥပမာဖြင့် move forward party ကိုဖျက်ပလိုက်တယ်ဆိုတော့နာမည်ပြောင်းပြီးဖွဲ့တယ်တဲ့လူဆိုဒီကောင်းဆောင်ကိုပိတ်တယ်ခဲ့ဒီကောင်းဆောင်ကနောက်တစ်ယောက်ကိုတင်တယ်အဲ့ဒါမျိုးတွေသူတို့လုတ်ထန်တဲ့အခြေအနေရှိရပေါ့လေဆိုတော့ထိုင်းကတော့အဲ့လိုဆက်သွားမယ်ဘင်္ဂလားဒေ့ရှ်မှာတော့အဲ့လိုထွက်ပေါက်မရှိတဲ့အတွက်ကြောင့်သူထွက်တန်ယူရုံရင်းဆန်ကပြင်းပြင်းထန်ထန်အပြောင်းလဲဖြစ်တယ်လို့ပြောမှာပ
ါဒါပေမဲ့ဒီထိုင်းတို့ဘင်္ဂလားဒေ့ရှ်တို့နဲ့နှိုင်းရှင်ပြီးတော့ပြောမယ်ဆိုရင်မြန်မာနိုင်ငံမှာအရေးကြတော့လက်နက်ကိုင်ပဋိပက္ခတွေကပိုတိုးလာတယ်ပြည်ရင်းစစ်ဖြစ်လာတယ်အဲ့ဒါဘာကြောင့်မှလဲ
That's the mind and chibi ပြောမှာကိစ္စပါထိုင်းတို့ဘင်္ဂလားဒေ့ရှ်တို့ကိုတနည်းပြောမယ်ဆိုတော့ nation state တွေပေါ့လေသူတို့ကလူမျိုးတစ်ခုရဲ့သားအဓိကရှိရာမြန်မာနိုင်ငံဟာ nation state မဟုတ်ပါဘူး multinational state လို့ပြောမှာပါမြန်မာသမိုင်းကိုမြန်မာပြည်ထဲမှာအစိုးရအဆက်ဆက်အခုစေးစွာတို့လုပ်ပြီးသင်တဲ့သမိုင်းတွေဟာပကံခက်ကြတဲ့အရုပ်မြန်မာနိုင်ငံစီလုံးညီရွေးစီဗီပထမမြန်မာနိုင်ငံဒုတိယတတိယစသဖြင့်အဲ့လိုမဟုတ်ပါဘူးတကယ်တမ်းကြည့်မယ်ဆိုရင်သူပြည်ထောင်စုနိုင်ငံတွေသူဟာသူကွဲပြီးနေခဲ့တာပါအဲ့ဒါကို19ရာစုမှာဗြိတိန်Negus ne tru negus si boye pyomanje nabiyo mahabyuha pyomanje pore teu bi phet pao di phaga lu chin ne ai twa cha myanmar nai go se pwe thong pwe tai pi do ai ne mye go sain ga da ba ai sain pi do naw so sain pi do phwe si la de pungan myo phit ne bo ta ke go his phit de nation to khu mo hup ba bu ai lo su pi do lu tha ga lu tha pi do lo lai ye yu la de khan ma di ha wo pye le aw lo kya me su pi do khong saw tacho a myo myin si le စင်စားကြရပါတယ်ဒါပေမဲ့မလုံနိုင်ခဲ့ပါဘူးအဲတချို့ပညာရှင်တွေကလုတ်ဖို့ကြိုးပမ်းတာမအောင်မြင်ဘူးလို့ပြောလို့တချို့ကလည်းပဲသိကိုစေတနာမပမမှန်ခဲ့ဘူးပေါ့လေအဲ့မှာလည်းလူများစုကသူတို့ကြီးစွမဲ့ဆွဲသဘောထားနဲ့လုတ်ခဲ့တာဖြစ်တဲ့အတွက်အဲ့ဒီကလမ်းလွဲခဲ့တယ်လို့ပြောမှာဖြစ်ပါတယ်62မှာစစ်တပ်အနာသိရောလုံဝပြတ်သွားခဲ့တာအခုချိန်ထိဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာကတော့ဒါပြောမလဲဆိုတော့ရောဟောင်းလေ underlying causes အခြေခံကရှိပြီးသားဆိုတော့သွေးထွက်သံရဖြစ်ဖို့ဆိုတာကတော့လွယ်ပါတယ်အဲဘင်္ဂလားဒေ့ရှ်တို့လူထိုင်းတို့လူခဏတစ်ဖြုံနဲ့ပြည်လည်သွားနိုင်တဲ့သူတို့တောင်းတောင်းပေါ့လေသူတို့တုတ်တုတ်ပြီးဆုံးသွားနိုင်တဲ့အခြေအနေတော့မဟုတ်ဘူးဆက်လက်ပြီးတော့စီနေအောင်မှာပဲဖြစ်ပါတယ
်ဒါမဲ့ဘင်္ဂလားဒေ့ရှ်မှာလည်းဒီဆန္ဒပြတဲ့လူတွေကိုတွေ့ထွက်တန်ယူအထိနှိမ်နင်းတာကိုတွေ့ပါတယ်ထိုင်းမှာလည်းဒီလိုအခြေအနေမျိုးဖြစ်ခဲ့မှုပါတယ်ဒါမဲ့ဘာကြောင့်ပြည်ရင်းစစ်ထီဥမတီခဲ့တာပါလဲ
အဲ့လိုပြောတာကခုနလိုပဲပေါ့မြန်မာနိုင်ငံရဲ့အခြေခံအကြောင်းအရအများကြီးနတ်တရှည်ရောအကြီးဖြစ်လာတာလေဟိုလွတ်လပ်ရေးမရခင်ကတည်းကစူးစိခဲ့တဲ့ပုံစံကလေးကမဟုတ်တာလွတ်လပ်ရေးရပြီးတော့လည်းပဲလူကျင်တဲ့အတိုင်းတဲတဲ့ဖြစ်မလာဘူးတဲတဲ့ဖြစ်အောင်ကြိုးပမ်းတော့တဲ့စစ်တပ်ကအာဏာသိမ်းပြီးတော့လမ်းဖယ်ထွက်သွားတာအခုထိပဲဆိုတော့ဘယ်တော့မှသူရဲ့အဲ့အခြေခံအကြောင်းတရားသိစူးစိုးရရှိတယ်ဘင်္ဂလားဒေ့ရှ်တို့မှာအဲ့လိုမဟုတ်ခဲ့ပါဘူးသူတို့ဆီမှာတော့နိုင်ငံရေးအဖြစ်ဘာပဲပြောပြောတိုင်းပြည်ကတော့မျိုးသားနိုင်ငံဖြစ်တယ်လူငယ်စုတွေရှိတယ်ဘင်္ဂလားဒေ့ရှ်မှာဒါပေမဲ့လည်းလူငယ်စုတွေအခွင့်အရေးအများကြီးပေးပါတယ်သူက positive discrimination ပေါ့လေသူတို့အခွင့်ပူပေးပြီးတော့အခွင့်အရေးပေးတာတွေရှိပါတယ်ဆိုတော့အခုဘင်္ဂလားဒေ့ရှ်မှာ university လာတော့လေဒီတိုင်းရင်းသားတွေရဲ့အရေးတွေဒေသခံတွေတိုင်းရင်းသားဆိုတာအဲဒီလူငယ်စုတွေရဲ့အရေးကိုအများကြီးဦးစားပေးပါတယ်ထိုင်းမှာလည်းသူတို့ကအခွင့်အရေးပေးပါတယ်မြန်မာနိုင်ငံမှာသာအဲဒီပဋိပက္ခတွေဟာရှိနေတယ်တနည်းအားဖြင့်ပြောရရင်အဲ့လိုခွဲခြားမှုတွေရှိတဲ့တောင် ethnic nationalism လို့ခေါ်တဲ့လူမျိုးစုမျိုးသားရေးစစ်တဲ့တနေ့တနေ့ခိုးငယ်ရောတင်းလို့ငယ်ရောအခုပူပူပြင်းထန်လာတယ်နေရတကမှာကြည့်လိုက်ပါမြန်မာနိုင်ငံမှာဆိုတော့အဲ့ဒီအခြေအနေကသိကောင်းတဲ့အလားလာတော့မဟုတ်ပါဘူးထိုင်းတို့ဘင်္ဂလားဒေ့ရှ်မှာဒီလိုမဖြစ်လို့ဒီလိုမရှိလို့အဲ့လိုဒါပ ြည်တွင်းစစ်ကိုမရောက်တာလို့ပြောမှာဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်ရှိနေပြီဒါဖြစ်နေ
မြန်မာနိုင်ငံမှာချောမွေ့တဲ့အပြောင်းလဲတစ်ခုအရွေးတစ်ခုဖြစ်လာဖို့ရောရှိပါမလားဘယ်လောက်ဖြစ်နိုင်မယ်လို့ခံမရပါမလဲ
သိကြကြီးစောင်းရမယ့်ကိစ္စပါချောမွေ့တဲ့အရွေးဆိုတာကတော့အဓိကကတော့အဲ့ဒီတိုင်းသားတွေပေါ့လေဒီလူမျိုးစုတွေတော်တော်ရင်အားဆိုချင်းချင်းညီညွတ်ဖို့အဓိကပါပဲအဲ့ဒီပြီးတော့ပါစစ်ကောင်စီရင်ဆိုင်ဖို့ဆိုရဲပြဿနာတစ်ခုရှိရဲစစ်တပ်ကိုဆီယနာရှင်စတင်ကိုဖယ်ရှားဖို့ဆိုတာစစ်တပ်ကလည်းပဲသူတို့ဘာညာလုပ်ပေးမယ်ဘာညာပြောနေရပဲကျွန်တော်ပုံဝင်လဲကျွန်တော်အမြင်ပြောရင်တော့စစ်တပ်ကိုမယုံကြည်တော့ဘူးလို့ထင်ပါတယ်စစ်တပ်ဟာဟိုစကတဲ့ကဒီလိုပဲပြောပြောလာခဲ့တာသူတို့ကတိုင်းပြည်ကိုထိန်းရတယ်လို့ပြောလိုက်ထပ်ပြုတ်ပြက်သွားလိုက်သူတို့ထိန်းလေပြက်လေဖြစ်ဖြစ်လာခဲ့တာအခုချိန်ကြည့်ပါပဲဥစဉ်ပြုတ်ခွဲသွားမဲ့အထီတော်မှဆိုရင်တဲ့လူတွေအားရှိနေရပြီဖြစ်ပါတယ်ဆိုတော့ဆီယနာရှင်စတင်ကိုဖယ်ရှားပြရမယ်အဲ့ဖယ်ရှားဖို့အထီဖြစ်နိုင်တဲ့ညီညွတ်မှုပြည်သူတွေနဲ့တနင်္ဂနွေလုံးပေါ့လေလူမျိုးမခွဲဘာသာမခွဲညီညွတ်မှုကလည်းသိအရေးကြီးပါတယ်အဲ့လိုမျိုးရင်တော့ဆက်ပြီးတော့သွားနေလုံးနဲ့ထင်ပါတယ်အ
ဲ့တော့လက်ရှိအခြေအနေတွေကရောဒီပြဿနာတွေအားလုံးကိုပေါ့ငင်းငင်းချမ်းချမ်းဖြေရှင်းနိုင်မယ့်အနေအထားတစ်ခုကိုဥတည်နေပြီလို့ပြောနိုင်ပါလား
အခုတော်လိုင်းအင်အားစုတွေရဲ့ဆုံရှားမှုဟာလမ်းဆောင်လမ်းကောက်ကိုရောက်နေပြီ cross road ကိုရောက်နေပြီလို့လူတိုင်းလူလူကသတ်မှတ်ကြပါတယ်ဒါပေမဲ့ cross road ကဘယ်ဘက်ကိုသွားမလဲနောက်မြပြန်လှည့်သွားမလားမျိုးမျိုး cross road ဆိုတာလမ်းဆောင်လမ်းကောက်ကြီးဖြစ်နေပါတယ်ဆိုတော့အခုကတော့စစ်ကောင်စီကတော့တရုတ်ရဲ့အကူအညီကိုယူပြီးတော့ဒါအတူတုံးပြီးတော့ပြောရမယ်ဆိုလို့ရှိရင်ပေါ့လေသူတို့ကိုလက်ခံနိုင်မဲ့နိုင်ငံရေးမဆိုးမဖို့နိုင်ငံရေးအားစုတွေနဲ့ရွေးကောက်ပွဲလုပ်တယ်ဆိုတော့သူတို့လုပ်မယ်လုပ်ပြီးတော့ဟာအာဏာဆွဲပြောင်းပါတယ်ဆိုတော့မျိုးသူတို့လုပ်မယ်တရုတ်တို့ဘာလို့အာဆီယံတို့ကဘာပဲပြောပြောဒီဟာသူတို့နဲ့အတူကလောလောဆယ်ညီသွားရင်ဖြစ်တာပဲဆိုတော့ရေရှည်ပြဿနာပြည်ဆောင်တိမမြင်ဘူးလောလောဆယ်အခိုက်အတန့်မှပြင်လဲသွားအောင်လုပ်ဖို့အတွက်တော့သူတို့ကြိုးစားကြမယ်လို့ဆက်ပါတယ်ကျွန်တော်တလောကျွန်တော်တို့စီကအင်တာဗျူးတစ်ခုမှာကိုအောင်သူငိမ့်
โอเ
คตรงนั้นจะสู้เปาะတော့ไอ้สกัดโหจะตรีทาไปจ่าไล่มีผิดละได้ปีสกาได้ negative beast นะครับโดย positive beast บ่ครับปีสคนไม่อยู่ใครเนี่ยญินๆบานุลักษณะปะได้ญินๆเนี่ยอปองลักษณะปะได้ญินๆจะรอซินซ่าได้นุลักษณะปะนี่บาแล้วโดนลงญินๆให้ผิดไปบ่ล่ะบาไม่ผิดบ่เลย anyway ตรงๆเลยตรงๆไอ้โหลไปเปาะมาผิดไปแต่ตะแกญินๆผิดผู้สอหาเสียหน้าให้สเนชุบนิ้งปี้တော့အကုန်လုံးညီညွတ်မှုရထိုင်ပါဆိုအများကြီးအဲ့လောက်ထိမြုံမှန်းဘူးကတော့အဝေးကြီးလိုသေးတယ်လို့ပြောမှဖြစ်ပါညာဆို
ဟုတ်ကဲ့ပါဦးကျော်စမရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ပါတယ
်ဒီမြန်မာပိုင်းရဲ့အခြေတန်းအက်ဒီတာဦးကျော်စံတာကိုမမြသစဉ်အောင်ကမေးမြန်းပြီးတော့အက်ဒီတာနဲ့ဆွေးနွေးကအစီအစဉ်ကိုတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ဂျန်စီအစီအစဉ်ကိုတင်ပြပေးပါဦးမယ်COVID အလွန်ကဘာကြီးမှာလူငယ်တွေအတွက်ခီးသွွားလုပ်ငန်းနဲ့ဆိုင်တဲ့နယ်ပယ်တွေမှာအလောက်ကိုင်းခွင့်လန်းတွေအများကြီးရှိနေတယ်လို့နယူးဇီလန်မှာခီးသွွားလုပ်ငန်းစီမံခန့်ခွဲမှုဆိုင်ရာမဟာဘွဲ့ရခဲ့ပြီးကနေဒါနိုင်ငံမှာပါရဂူဘွဲ့တက်နေတဲ့မတ်ဝူယီကြည်ပြာကပြောပါတယ်လူငယ်တွေခီးသွွားလုပ်ငန်းကိုဘာကြောင့်လစ်လာတင်ယူသင့်လဲပြီးတော့ကနေဒါနဲ့နယူးဇီလန်နိုင်ငံတွေရဲ့ပညာရေးကွာခြားချက်တွေကတော့ဘယ်လိုရှိနေသလဲဆိုတာကိုဂျန်စီအစီအစဉ်မှာမခင်လေးကမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ
Hey, Gen Z တို့ချေအောင်ပြင်ပြီနော် Gen Z တို့ရေဒီတစ်ပတ်တော့မိဘုံထွက်တဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ခီးသွွားလုပ်ငန်းစီမံခန့်ခွဲမှုပညာရပ်ကို New Zealand နဲ့ Canada နိုင်ငံတွေမှာတည်ယူနေတဲ့ညီမငယ်လေးတယောက်နဲ့စကားပြောထားတယ်
။ကျမနာမည်ကတော့ဝီကြည်ပြပါ။ကျမအခုလက်ရှိ University of Waterloo Canada နိုင်ငံမှာ PhD in Recreation and Leisure Studies ဘာသာရပ်ကိုတည်ယူနေပါတယ်။အခုဆိုတော့ဒုတိယနဲ့ရှိပါပြီရှင
်။ရမပညာရပ်တက္ကသိုလ်ကနေဘွေးရခဲ့တဲ့သူကခီးသွွားဘာသာရပ်ကိုဘာကြောင့်မလို့စိတ်ငြိမ်းစားရပါလဲ။ဘလို့ရောတည်လာပြီလေ။
ဟို2013 sea game နဲ့တိုက်ဆိုင်သွားတဲ့အတွက် sea game မှာကျွန်တော် volunteer လုပ်ခဲ့တယ်။အာ sea game မှာ liaison officer ပေါ့နော်သူဆက်သွယ်ဆက်ဆံရေးအရာရှိဆိုတဲ့ဒီ volunteer title နဲ့အလုပ်လုပ်ခဲ့ပြီးတဲ့နောက်မှာကျွန်တော်အဲလန်းညော်အလုပ်ကို professional career ပြောင်းခဲ့တယ်ပေါ့နော်။ဆိုတော့အဲ့ဒီနောက်ပိုင်းမှာခီးသွွားလုပ်ငန်းမှာပိုစိတ်ဝင်စားလာတဲ့အခါမှာဘယ်လိုမျိုးဆက်ပြီးလေ့လာရင်ကောင်းမလဲဆိုပြီးစိတ်ကူးမိခဲ့တယ်ပေါ့နော်။အဲ့ဒီမှာ scholarship တစ်ခုတွေ့ခဲ့တယ်။ New Zealand အစိုးရကfull scholarship ထောက်ပံ့ပေးတဲ့ program ပေါ့ New Zealand ဒီ Lincoln Tech the Price Church မြို့မှာပေါ့နော် Master in Tourism Management ဆိုတဲ့ခီးသွွားလုပ်ငန်းစီမံခန့်ခွဲမှုမဟာဘွဲ့ပေါ့ ပြီးတော့တဲ့အခါမှာနယူးဇီလန်ကနေပြီးတော့အဲဒါနှစ်နှစ်မြန်မာပြည်ကိုပြန်တယ်ပြန်ပြီးတော့တဲ့အချိန်မှာခီးသွားလုပ်ငန်းနဲ့ပတ်သက်တာတွေစီမံခန့်ခွဲမှုအပိုင်းတွေအတဏ္ဍာရီဆုံးကိုဟိုပါဝင်ပြီးဆောင်ရွက်ခဲ့တယ်ပေါ့နော
်ဘလို့အကြောင်းအရာတွေကတွန်းအားပေးလိုက်လို့သူကဒီဘာသာရပ်ကိုစိတ်ဝင်စားရတယ်လေပြီးတော့အနာဂတ်မှာလူငယ်တွေအတွက်ဘလို့မျိုးအလုပ်ကိုင်ခွဲလန်းကောင်းလို့ရှိနေလဲဆိုတာလည်းသူကရှင်းပြထားတယ်
ချောင်းသားကိုသွားတယ်ဆိုရင်ချောင်းသားမှာကဒီဈေးရောင်းတဲ့ဈေးတယ်လေးတွေရှိတယ်ပေါ့နော်ဒီခေါင်းပေါ်မှာဘန်းလေးတွေတင်ပြီးရောင်းတဲ့ဈေးတယ်ဘာဖြစ်လို့ဧည့်သည်တလောက်ဝင်နေရတာနဲ့သူတို့ကအခုချိန်ဒီခက်ခဲနေကြသေးရလဲပေါ့ဆိုတော့ဒီမေးခွန်းတွေကစပြီးတော့ဝင်လာတာပေါ့နော်ဒီကိုယ်ခီးသွားလုပ်ငန်းတွေဝင်လာတော့ကိုယ်စိတ်ဝင်စားလာတာအဲ့ဒီမှာစပြီးတော့ဒါဆိုရင်ခီးသွားလုပ်ငန်းရဲ့နောက်မှာအများကြီးလေးလာစရာရှိအောင်မှာပဲဆိုတော့အဲ့ဒါတော့ပထမဆုံးတွန်းအားတစ်ခုပေါ့အဲ့တော့ဒီနယ်ပယ်တွေကိုရောက်ပြီးလေးလာတဲ့အချိန်မှာဟိုသမုဒ္ဒရာရဲ့လက်ပစ်ကူးတလို့ဖြစ်သွားတယ်။အာလေးလာလို့လည်းမကုန်တော့ဘူးစိတ်ဝင်စားစရာတွေကလည်းနေရာတိုင်းမှာအများကြီးဆိုတော့ဒီနယ်ပယ်တွေမှာပဲနောက်ဆုံး COVID-19 ဖြစ်လို့ဒီလုပ်ငန်းတွေရပ်သွားရတဲ့ဆိုရင်တော့ဆက်လုပ်မယ်ပေါ့နော်ဒီခီးသွားလုပ်ငန်းတွေမှာပဲငါနေပြီးတော့ပဲလေးလာနေမယ်ဆိုတဲ့စိတ်ကြောင့်မို့လို့ဒီဘာသာရက်ကိုဟိုဆွဆွမြင်းမြင်းလေးလာဖြစ်သွားတာပေါ့နော်ဆိုတော့ဒီဘာသာရက်ကအလောက်ကိုင်ခွင်လာအပြင်ပြောမယ်ဆိုရင်တော့သူကလေအများကြီးပဲရှိရယ်နယ်ပယ်ကလည်းအကျဉ်းကြီးပဲခီးသွားကဘယ်တော့မှဟိုပြက်ကွယ်သွားမယ်နယ်ပယ်မဟုတ်ဘူးပေါ့နော်အခွင့်အလန်းကတော့ကိုယ်စိတ်ဝင်စားတဲ့နယ်ပယ်ပေါ်လိုက်ပြီးဒီလေးလာရင်လေးလာသလားကိုယ့်အတွက်ကအခွင့်အရေးကြီးအများကြီးရှိရယ်ပေါ့နော်
သူကကနေဒါမှသိနေတယ်ခီးသွားလုပ်ငန်းနဲ့ပတ်သက်တဲ့ပါရမီပွဲအကြောင်းလေးပဲအခုတော့ပြောပြထားတယ်
အော်ဘွေးတိုက်တယ်ကကြတော့ကျမတို့ဌာနရဲ့ title ပေါ့နော် recreation and leisure studies ပေါ့ဘွေးရရင်တော့ PhD in recreation and leisure studies ဖြစ်သွားမယ်ဒါပေမဲ့လေးလာနေတာတော့ပြီးသွားပဲ tourism management ကိုပဲလေးလာတယ်အဲ့ဒီ theme မှာလေးလာနေတဲ့အပိုင်းက regenerative tourism ဆိုတာပေါ့နော်ဟိုမြင်မျက်စိနဲ့မြင်အောင်ပြောရမယ်ဆိုရင်အပင်လေးတွေပေါ့ဟို Australia မှာဆိုရင်လေတစ်တော်ကြီးမီးလောင်သွားတော့ကအပင်တွေကအဲ့ဒီနောက်ပိုင်းမှာဟိုအတက်ကလေးတွေပြန်ထွက်လာသူ့ဘာသာသူလေး healing လုပ်ပြီးတော့အဲ့ဒီသဘောမျိုးပဲ regenerative ကဆိုတော့အဲ့ဒီသဘောတရားကိုအခြေခံပြီးတော့ဒီခီးသွားလုပ်ငန်းမှာလည်း regenerative tourism ဆိုပြီးတော့ဒီ covid နောက်ပိုင်းမှာဟိုပို့ပြီးတော့လူပန်းလူပြောများလာတဲ့ခေါင်းစဉ်တစ်ခုပေါ့နော်ဆိုတော့ဒီအပိုင်းကိုလေ့လာတာဖြစ်ပါတယ်အဲ့ဒီအပိုင်းမှာမဘသူတွေရဲ့အတန်ကိုအဓိကထားပြီးလေ့လာရလဲဆိုတော့လူငယ်တွေရဲ့အတန် research တွေမှာဆိုရင်တိတ်ပြီးသူတို့အတန်တွေကခီးသွားမှာတိတ်မပါဝင်ဘူးပေါ့ဆိုတော့အဲ့သူတို့ကိုလည်းပါဝင်စေခြင်းနဲ့သူတို့ရဲ့အော်ဒီလောက်ဆောင်လေးရဲ့အရာတွေကိုလည်းဟို under value ပေါ့နော်တန်ဖိုးမလျှော့စေခြင်းဒါကြောင့်မို့လို့လူငယ်တွေရဲ့အတန်ကိုအဓိကထားပြီးတော့ Gen Z တွေပေါ့သူတို့အတန်တွေအဓိကထားပြီးတော့ research လုပ်ရဖြစ်ပါရဲ့ရှင်ဟုတ
်နောက်ပြီးတော့လေသူကနယူးဇီလန်မှာရောကနေဒါမှာပါပညာသင်နေတဲ့လူဆိုတော့ဒီနှစ်နိုင်ငံကြားထဲမှာသင်တိုင်းနဲ့ပတ်သက်တဲ့ပွာချချက်တွေဘာတွေပြီးထားတဲ့နည်းဆိုတာတွေလည်းပြောပြထားတယ
်ဟုတ် PhD ကနယူးဇီလန်မှာဆိုရင်ပထမဆုံးကျောင်းဝင်ခွင့်ရလိုက်တယ်ပြီးရင်research proposal တင်ပြီးတော့ approve ဖြစ်တာနဲ့ data ကောက်ကောက်ပြီးလို့ရှင် thesis ရေးပြီးရင်ဖွဲရပြီပေါ့နော်ဆိုတော့3နှစ်နဲ့4နှစ်လောက်အချိန်ယူရတယ်ပေါ့ကနေဒါမှာကျတော့ comprehensive exam ပါတယ်ပေါ့ဆိုတော့ဒီ comprehensive exam ကအချိန်အရန်ပေးရတယ်စုစုပေါင်းအလောင်းစလုံးပေါင်း2,000-5,000လောက်ရေးရတယ်ဆိုတော့အဲ့ဒါ pass ဖြစ်သွားမှ proposal စပြီးတော့လုပ်ရတာပေါ့နော်ဆိုတော့ proposal စပြင်ဆင်ပြီးမှ data ကောက် data ကောက်ပြီးမှ thesis ရေးဆိုတော့New Zealand နဲ့ကနေဒါနဲ့ဆိုရင် UK US North America ပညာရေးနဲ့အဲ New Zealand Australia ပညာရေးနဲ့အဲ့ဒီဟာအဓိကကွာတယ်ပေါ့နော် Master အဖြစ်ဆိုရင်ကြတော့ဒီမှမြင်ဒီ Master သမားတွေက New Zealand မှာကို Master တက်ခဲ့တော့ဆို research ဆို qualitative နဲ့ quantitative နဲ့ခုလောက်ကိုပဲဒီအပေါ်ရန်လောက်ကိုပဲ data တောက်လိုက်တာပေါ့နော်ဆိုတော့ပြီးသွားတယ်ပေါ့ဒါပေမဲ့ဒီမှာကြတော့ Master သမားတွေက PhD သမားတွေနဲ့course တွေတူတူလာတက်ရတယ် research ဆိုရင် quality လုံးမလား quantity လုံးမလားအရန် detail သွားဆိုတော့အသေးစိတ်ကိုသွားတာပေါ့နော်ဆိုတော့ဒီမှဒီအဲ့ဒါကတော့အဓိကကွာခြားချက်လို့မြင်ပါတယ်
။ကဲဂျန်စီတို့ရေဒီဘက်တော့ဒီလောက်ပဲနော်ရှစ်တစ်ပတ်တကြလို့ရှင်လေဂျန်စီအတွက်ဂျန်စီရှိနေတာမဟုတ်လို့ဆက်ဆက်ဆောင်တည်ကြပါဦးနော်တတ
မခင်လေးစီစဉ်တင်ဆက်တဲ့အပတ်စဉ်ဂျန်စီအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားကဏ္ဍကိုတင်ပြပေးပါအောင်မယ်။အင်္ဂလန်နီးပြဟောင်းစဖန်ဂိုရန်အဲရစ်ဆင်ကွယ်လွန်သွားပြီပိုလန်နိုင်ငံမှာကျင်းပတဲ့ Diamond League ပြေခွန်ပြပြန်ပွဲမှာတော့ကမ္ဘာဆန်ရင်သစ်တွေထပ်တင်လိုက်ကြပါတယ် American Open Tennis ပြန်ပွဲနယူးယောက်မြို့မှာကျင်းပနေပါပြီဒီလိုတပတ်တွင်းအားကစားသတင်းတွေကိုကိုရန်နိုင်ကအစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
အင်္ဂလန်မော်လုံးသင်းရဲ့နီးပြဟောင်းစဖန်ဂိုရန်အဲရစ်ဆင်တင်လာလိကပဲကွယ်လွန်သွားခဲ့ပါပြီအဲရစ်ဆန်ဟာအသက်86နှစ်အရွယ်မှာပန်ခရီးယားကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တာဖြစ်တယ်လို့မိသားစုကပြောပါတယ်။အဲရစ်ဆန်ကွယ်လွန်သွားတဲ့အတွက်အင်္ဂလန်ဘောလုံးအသင်းနဲ့ဒီအင်္ဂလန်ဘောလုံးဖွဲ့ချုပ် FA ပါဝဲဥရောပဘောလုံးဖွဲ့ချုပ် Premier League Serie A နဲ့ သူရဲ့အသေးဟောင်းတွေအပြင်ဒေးဗစ်ဘက်ခမ်မိုက်ကယ်ဝဲရူနီနက်စတာအစရှိတဲ့ကစားသမားတွေကလည်းဝန်ထဲကြောင်းပြောကြားထားပါတယ်အရစ်ဆန်ဟာ2001မှာအင်္ဂလန်နီးပြဖြစ်လာခဲ့ပြီးတော့ဘောလုံးဘိုးအင်္ဂလန်သင်းရဲ့ပထမဆုံးသောနိုင်ငံသားနီးပြလည်းဖြစ်ပါတယ်အင်္ဂလန်သင်းကို2001ကနေ2006အထိနီးပြဖြစ်နေကြင်တွေ့ခဲ့ပြီးတော့2001နဲ့2006ကဖလားနဲ့ EU 2004ဥရောပဖလားတွေမှာ quarter final အထိရောက်ခဲ့ပါတယ်Arsenal ဥရောပက Gothenburg, Benfica, Roma, Fiorentina, Sampdoria, Lazio, Man City, Leicester အသင်းတွေကိုနီးပြလုတ်ခဲ့ပြီးတော့ Elitserie ဖလား2ကြိမ်၊ရှုံးထွက်ဖလား4ကြိမ်၊ Super ဖလား2ကြိမ်၊ Portugal မှာတော့ Portugal Mbappe Champion 3ကြိမ်၊ရှုံးထွက်ဖလားနဲ့ Super ဖလား2ကြိမ်စီအပြင် Sweden Mbappe Champion နဲ့ရှုံးထွက်ဖလား2ကြိမ်စီပိုဆွဲခဲ့ပြီးတော့ဥရောပရှုံးထွက်ဖလား၊ဥရောပဘောလုံးအဖွဲ့ချုပ်ဖလားနဲ့ဥရောပ Super ဖလားတွေကိုလည်း2ကြိမ်စီရရှိခဲ့တာဖြစ်ပါတယ်သူကနောက်ပိုင်းမှာတော့တရုတ်နိုင်ငံကကလပ်အသင်းတွေနဲ့ဖိလစ်ပိုင်အသင်းတွေကိုလည်းနီးပြလုတ်ခဲ့ပါတယ်ဒီထဲမှာအထင်ရှားဆုံးဖြစ်ခဲ့တာကတော့အင်္ဂလန်နီးပြဖြစ်ခဲ့တာပါဆိုတော့အရစ်ဆန်နာဘယ်လိုနီးပြမျိုးလဲသူ့ရဲ့ထူးခြားချက်တွေကရောဘာတွေပါလဲဒါနဲ့ပတ်သက်ပြီးတော့ Soccer Follow ကြားနဲ့အိဒါချုပ်ကိုကျော်မြတ်ကိုမေးကြည့်ထားပါတယ
်အရစ်ဆန်ဆိုတော့ဗျာဒါအင်္ဂလန်ဘောလုံးသမိုင်းမှာပထမဆုံးနိုင်ငံခြားသားနီးပြဖြစ်လာတယ်ဆိုတော့နင်းနေနောနောတော့မဟုတ်ဘူးဗျာအင်္ဂလန် FA ဆိုတော့တော်တော်လေးကိုအစွဲကြည့်တာလေဒီလိုအစွဲကြည့်တဲ့ FA ကတော့အရစ်ဆန်ကိုခေါ်ယူခန့်အပ်ပြီးတော့ဒီအထင်ကြီးနဲ့ဆက်ဆံခဲ့ရတဲ့အခြေအနေမျိုးရှိခဲ့ဘောလုံးနဲ့ပတ်သက်ပဲနီးစနစ်ပိုင်းနဲ့ပတ်သက်မယ်ဆိုရင် 442 ကစားကွက်အပိုင်းမှာအရစ်ဆန်ကပြန်လည်ဖွံ့ဖြိုးတိုးတက်အောင်လို့လုပ်ခဲ့တဲ့နီးပြတခုလို့ပြောဆိုမှတ်ပြကြတယ်အဲ့ဒီစရဲ့လူရွေးချယ်ပုံတွေကလည်းဘာမှငင်းပွားစရာမရှိတော့အောင်ကိုတည်ငြိမ်ခဲ့တယ်အတင်းတသိအောင်ကြိုင်ကြဲနေရမှာအဲတော်တော်လေးကိုတည်ငြိမ်ခဲ့ပြီးကစားသမားတွေကလည်းအကြိုက်တွေ့ကြတယ်ဒါပေမဲ့သူအင်္ဂလန်အသင်းမှာမကြိုက်တွဲလိုက်ရတဲ့အကြောင်းရင်းတွေကတော့အများကြီးပေါ့ဗျာဟိုလူမှုရေးကိစ္စတွေရှိမယ်ဖုန်းခတ်ခံရတာတွေရှိတယ်အဲဒီလိုတွေကငင်းပွားစရာတွေအများကြီးရှိပေမဲ့အဲ့ဒီစင်ကတကယ်ကိုဘောလုံးလောကမှာကျွန်တော်တို့အော်တန်40ကျော်တန်းတွေအဲတည်ရဲ့တကယ်ကိုထိတ်တန်းနီးပြတူဖြစ်ပြီးတော့နီးစနစ်ပိုင်းဆိုင်ရာမှာလည်းကျွဲဝါးတဲ့နီးပြတူလို့တော့ကျွန်တော်တို့မြင်တယ်ခင်ဗျ။အဲ့လိုနီးစနစ်ပိုင်းမှာပါရဂူတပောင်းလို့ဖြစ်နေလဲဆိုတော့အဲဒီအင်္ဂလန်အသင်းမှာမန်ချက်စတာယူနိုက်တက်ကစားသမားတွေကစားပြီးပြန်လာပြီဆိုရင်အမန်ချက်စတာယူနိုက်တက်နီးပြအဲလစ်ဖာဂူဇန်ကတော့မှမေးရတယ်အဲ့ဒီစင်ကဘလူတွေကစားရတယ်သူရဲ့ရှုပ်ဝက်ချက်တွေကဘလူလဲသူရဲ့နီးစနစ်ပိုင်းတွေနီးပြွာပိုင်းတွေကဘလူလဲဆိုတော့မင်းယူရရလို့ကျွန်တော်တို့ဟိုပြောစမှတ်စကားတွေရှိတယ်နောက်တစ်ခုကဒီမန်ယူကအဲ့ဒီစင်ကိုဖာဂူဆန်ကိုဆက်ခံမဲ့သူအဖြစ်နဲ့တော့တတ်မှတ်ခံရမှုရယ်အဲ့နောက်တစ်ခုကချဲလ်စီကိုဟိုအဗရာမိုဗစ်ဝဲယူပြီးနောက်ပိုင်းမှာလဲအဲ့ဒီစင်နဲ့တွဲဆုံမှုပိုင်းတွေလည်းရှိတယ်အဲ့ဒီစင်ကအဲ့ဒီကာလမှာတကယ်ကိုတော့ပေါက်ပါခဲ့ရင်နီးပြတူလို့ကျွန်တော်တို့မြင်နေခင်ဗျ။အဲရစ်စင်နဲ့ပတ်သက်ပြီးတော့မှတ်ရစာတစ်ခုအရောကျွန်တော်တို့ကဟိုဒေးဗစ်ဘက်ခမ်းတို့မိုက်ကယ်အိုဝင်တို့ခင်မှစီးပြင်းလာတာဆိုတော့အဲ့လားတော့မှတ်ရစာရှိတယ်။ဒီလိုတကယ်ရွှေရောင်အင်္ဂလန်ရဲ့ရွှေရောင်မျိုးဆက်ကိုတည်ငြိမ်အောင်ထိန်းသိမ်းသွားတာမျိုးတွေကျွန်တော်မှတ်ရတယ်။အဲရစ်စင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုဒီကမ္ဘာဘောလုံးပရိသတ်တွေအပြင်အင်္ဂလန်ဘောလုံးပရိသတ်တွေပါအမှတ်ရစာနောက်ထပ်ဖြစ်ရကတော့ဒီဂျာမနီအသင်းကိုတကယ်ဟိုပြိုင်ဘက်မဟာပြိုင်ဘက်ဂျာမနီအသင်းကိုဟိုမြူးနစ်မှာ 5-1 နဲ့အင်္ဂလန်အသင်းကအနိုင်ရခဲ့တဲ့ပွဲပဲဖြစ်ပြန်လို့ကျွန်တော်ထင
်အင်္ဂလန်အသင်းကတော့လာမယ့် September 10ရက်နေ့ကျရင်ဝမ်ဘလီမှာကစားမဲ့ Finland နဲ့ပွဲမှာ Ericsson ကိုအမတ်တရဂုဏ်ပြုသွားမယ်လို့လည်းကြေညာထားပါတယ်ခင်ဗျာဒီဘဘကဘောလုံးပွဲတွေမှာတော့ပြီးခဲ့တဲ့သတင်းပတ်ကုန်ကကစားခဲ့တဲ့အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေမှာ Brighton က Manchester United ကို 2-0 Man City က Ipswich ကို 4-2 Arsenal က Villa ကို 2-0 ရှိ Liverpool က Brentford ကို 2-0 ရှိနဲ့နိုင်တော့ပါတယ်ဘောလုံးသမားအပြောင်းအရွှေ့တွေဘက်မှာတော့ Manchester United အသင်းက PSG အသင်းမှာကစားနေတဲ့ Uruguay ကွင်းလယ်လူ Manuel Ugarte ကိုအခုနောက်ဆုံး Euro 50နဲ့ခေါ်လိုက်ပြီဖြစ်ပါတယ် Man U အသင်းဟာကွင်းလယ်ခံစစ်နေရာတွင်အင်အားဖြည့်ဖို့လိုနေတာကြောင့်ဥဂါတေကိုခေါ်လိုက်တာဖြစ်ပါတယ်။အချိန်ထဲမှာပဲအီလီစီးရီကနာပိုလီအသင်းကလည်းမန်ယူအသင်းမှာကစားနေတဲ့စကော့တလန်နိုင်ငံရဲ့စကော့မက်ဒေါ်မနီကိုယူရိုသန်း30နဲ့ဝယ်ဖို့သဘောတူလိုက်ပြီဖြစ်ပါတယ်။ပရီးမီးယားလိဂ်ချန်ပီယံမန်စီးတီးအသင်းကသူတို့ရဲ့ကစားတော်မဟောင်းအေကေဂိုနဂန်ကိုဘာစလိုနာအသင်းကနေတနစ်စာချုပ်နဲ့ပြန်ခေါ်လိုက်ပါတယ်။ဂိုနဂန်ဟာပြီးခဲ့တဲ့ဘောလုံးရာသီမှာမန်စီးတီးကနေဘာစလိုနာအသင်းကိုပြောင်းသွားခဲ့ပြီးတော့ဘာစလိုနာနဲ့စာချုပ်နှစ်နှစ်ကြာနေသေးပေမဲ့လည်း ဘာစလုံးနာကသူ့ကိုအတင်းပြောင်းနေပြောင်းနိုင်တယ်လို့ပြောတာကြောင့်မက်ဆီဒီအတင်းကသူ့ကိုပြန်ခေါ်လိုက်တာဖြစ်ပါတယ်စပိန်လာလီဂါမှာတော့အက်တလက်တီကိုမက်ဒရစ်အတင်းကချယ်လ်ဆီမှာကစားနေတဲ့အင်္ဂလန်ကွင်းလယ်ကစားသမားကော်ရဂလဂါကိုယူရို42သန်းနဲ့ဝယ်ပြီးတော့ငားနဲ့စားချုပ်ချုပ်လိုက်ပါတယ
် Simeone was a big part of my decision to come to this club he's you know one of the best
ကျွန်တော်ဒီအတင်းကိုပြောင်းလာရတာဟာဆိုမီယိုနီရောက်ဖြစ်ပါတယ်သူကြောင့်အဓိကလာခဲ့တာပါသူဟာကမ္ဘာအကောင်ဆုံးမိဖုရားတွေကတယောက်ဖြစ်ပြီးကျွန်တော်အနေနဲ့သူ့လက်အောက်မှာကစားရမှာကိုအရန်စိတ်လှုပ်ရှားမိပြီးကျွန်တော်အနေနဲ့အကောင်ဆုံးကစားသွားမှာပါအ
က်တလက်တီကိုမက်ဒရစ်အသင်းဟာပြီးခဲ့တဲ့သတင်းပတ်ကလည်းအာဂျင်တီးနားတိုက်ဆက်မှုဟူလီယန်အာဗာရက်ကိုမက်ဆီဒီအသင်းကနေဝယ်ခဲ့ပါတယ်ညာမိတ်တယ် open tennis တိုင်ပွဲတွေကိုတော့တလနေ့ကညောင်မျိုးမှာစတင်လိုက်ပါပြီတလနေ့ကပွဲတွေမှာတော့မြို့သမီးဘက်မှာလက်ရှိချန်ပီယံကိုကိုကော့နဲ့တရုတ်နိုင်ငံက Olympic Champion K1 ဇန်းတို့အနိုင်ရသွားခဲ့ပြီးတော့မြို့သားတွေဘက်မှာတော့ Zverev, Berrettini, Kasparov နဲ့ Taylor Fritz တို့အနိုင်ရခဲ့ပေမဲ့2020ခုနှစ်က Champion Dominic Team ကတော့ American က Shelton ကိုရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်Dominic Team ဟာဒီနေ့အကုန်မှာ Dennis ကစားတာကနေအားယူမှဖြစ်တဲ့အတွက်ဒီပွဲဟာသူ့အတွက်တော့American Open ကိုနောက်ဆုံးကစားတဲ့ပွဲဖြစ်ပြီးတော့ New York မြို့က American Open ပရိသတ်တွေကလည်းသူ့ကိုကွင်းထဲမှာနှုတ်ဆက်ခဲ့ကြပါတယ်ခင်ဗျာ။ဒီကုန်ပြပြိုင်ပွဲတွေကမှတော့ပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲမှာကမ္ဘာစံကြီးတင်ခဲ့တဲ့ Sweden နိုင်ငံကဒုတ်ထောက်ကုန် Champion Mondo Duplantis ဟာနောက်ထပ်ကမ္ဘာစံကြီးတစ်ခုကိုထပ်ပြီးတော့တင်လိုက်ပါပြီ။ပိုလန်နိုင်ငံမှာကျင်းပတဲ့ Diamond League ပြေခုန်ပြပြိုင်ပွဲမှာ6.26 meter အမြင့်ကိုလွတ်အောင်ခုန်ပြီးတော့ Olympic ပြိုင်ပွဲမှာသူတင်ခဲ့တဲ့စံချိန်ကိုပြန်ပြီးတော့ချိုးလိုက်တာဖြစ်ပါတယ်။ဒါဟာသူ့အတွက်တော့ကမ္ဘာစံချိန်ကို10ချိန်မြောက်ချိုးလိုက်တာဖြစ်ပြီးတော့ဒီနေ့အတွင်းမှာပဲကမ္ဘာစံချိန်တစ်ကိုတင်တာ3ခါရှိသွားပြီဖြစ်ပါတယ်။မီတာ3000အပြေးပြိုင်ပွဲဘက်မှာတော့ Norway နိုင်ငံကအသက်23နှစ်အရွယ် Jacob Ingebrigtsen ကနှစ်ပေါင်းများစွာဘယ်သူမှမချိုးနိုင်သေးတဲ့စံချိန်ကိုချိုးပြီးတော့ကမ္ဘာစံချိန်တစ်ကိုတင်လိုက်ပါတယ်။သူဟာဒီပွဲမှာ9မိနစ် 18.55 စက္ကန့်ပြေးပြီးတော့1996ခုနှစ်ကကန်ဂျာနိုင်ငံကဒန်နီယယ်ကိုမန်တင်ထားတဲ့စံချိန်ကိုချိုးလိုက်တာဖြစ်ပါတယ်။အခုလိုကမ္ဘာစံချိန်ချိုးလိုက်တဲ့အတွက်သူဟာစုစည်းဖြစ်တဲ့အမေရိကန်ဒေါ်လာ5000လဲရရှိသွားခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ VOA American တန်ကနေပို့ထုံးနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းနိုမီတာ3251တို့အပြင်လိုင်းနိုမီတာ190တို့ကနေတိုက်ရိုက်နားဆင်နေရသလို YouTube နဲ့ Facebook စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နေကြပါခင်ဗျာ။ခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါအောင်မယ်ခင်ဗျာ။
ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေတာမှာဒီကနေ့အစ္စရေးတပ်ဖွဲ့တွေရဲ့စီးနင်းတိုက်ခိုက်မှုနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လူ9ဦးထပ်မံတေဆုံးသွားရပါတယ်။အစ္စရေးနိုင်ငံသားရေးဝန်ကြီးကတော့အနောက်ဘက်ကန်ဂျီဒေတာမှာရှိတဲ့အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုတွေကိုဂါဇာကမ်းမြောင်မှာလိုပဲကင်တွယ်ဖြည့်ရှင်းသွားမယ်လို့ X လူမှုကွန်ရက်မှာဒီကနေ့ပဲပြောထားပါတယ်။မြန်မာငြိမ်းချမ်းရေးအတွက်ထပ်မံကြိုးပမ်းတိုက်တွန်းတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂမှာချမှတ်နိုင်မှုဗြိတိန်နိုင်ငံကဥဆောင်ကြိုးပမ်းနေပါတယ်။အထူးသဖြင့်မြန်မာစစ်တပ်ကအရက်သားပြည်သူတွေပေါ်တိုက်ခိုက်နေတာတွေကိုရှုတ်ချပြီးတရမဝင်လက်နက်လွှဲပြောင်းတင်ပို့နေတာတွေကိုရပ်တန့်ဖို့ဗြိတိန်ဥဆောင်ရေးဆွဲတဲ့အဆိုပြုချက်မူကြမ်းမှာတောင်းဆိုထားပါတယ်။ဒါအပြင်စာနာမှုအကူအညီတွေမြန်မာနိုင်ငံနဲ့ဝင်ရောက်ခွင့်အကန့်အသတ်ဖြစ်နေတဲ့အတွက်စာနယ်ဇင်းကမလုံလောက်မှုနဲ့အငွေပေးကြရောက်မဲ့အခြေအနေတွေနဲ့ကြုံနေရတယ်လို့လည်းဖော်ပြထားပါတယ်။အွန်လိုင်းကနေငွေကြေးလိမ်လည်နေကြတဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုတရုတ်အစိုးရကပြီးခဲ့တဲ့နှစ်တွေအတွင်းအပြင်းထန်နှိမ်နင်းခဲ့တာမှာမြန်မာနိုင်ငံမြောက်ပိုင်းအခြေစိုက်လှုပ်ရှားသူ9000ကျော်ကိုဖမ်းဆီးရခဲ့တယ်လို့တရုတ်အများပြည်သူလုံခြုံရေးရာဌာနဒုဝန်ကြီးကပြောလိုက်ပါတယ်။သက်ဆိုင်ရာနိုင်ငံတွေကရဲတပ်ဖွဲ့တွေနဲ့အတူလက်တွဲပြီးအွန်လိုင်းရာဇဝတ်မှုတွေကိုထိတိယောက်နှိမ်နင်းခဲ့တဲ့အကြောင်းမနေ့ကသတင်းစာရှင်းလင်းပွဲမှာသူကပြောခဲ့တာဖြစ်ပါတယ်ရှင
်။မက်ခင်လေးကနောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မှာဖြစ်ပါတယ်။စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ Kayla Williams နဲ့ Rob McLean တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇုံဝင်လိုက်ပါ VOA American တန်းရဲ့ဗုဒ္ဓညအပိုင်းအစီအစဉ်တွေကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သရရှိများနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from